Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဘေးရန်ပေါင်းကကင်းဝေးကြပါစေ။2024ခုနှစ်နိုဝင်ဘာလ20ရက်ပုံထုနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ကိုတော့ဂျိုရုစလောင်းကနေကြည့်ရှုနိုင်တယ်လို့ပဲ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်။စမခင်ပြထွေးပါရှင်။
တန်းကျွယ်တထေကြီးဟာဝတ်လူနစ်ကိုကုသံရောင်းဝယ်ရေးဝန်ကြီးအဖြစ်အမည်ပေးဖို့ပြင်ဆင်ထားတယ်လို့ရွေးကောက်ခံသမ္မတထရမ့်ကကြေညာပါတယ်။ရုရှားနိုင်ငံဘရန်နက်စ်ဒေသအတွင်းတိုက်ခိုက်မှုမှာရုရှားလက်နက်တိုးလောင်းယုံတွေချိန်မှန်ခဲ့တယ်လို့ယူကရိန်းကထုတ်ပြန်ပါတယ်။ဖိလစ်ပိုင်ပေါ်တရုတ်ရဲ့အငြင်းကြီးတဲ့လို့ရနဲ့ပတ်သက်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကဝေဖန်ရှုံ့ချပါတယ်။
ဒီလိုထစ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်ရက်ရှည်ဖြစ်ပွားနေတဲ့မင်းတက်နဲ့ဖလန်းမျိုးတွေဘက်ကတိုက်ပွဲနောက်ဆုံးအခြေအနေနောက်အမေရိကန်ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ဒီမိုကရက်တွေဘာတွေကိုပြန်လည်သုံးသပ်နေကြပါလဲ။တခါဒီခရစ်စမတ်ရာသီနီးကပ်လာတာနဲ့အမျှဗြိတိန်မှာတော့ဘာတွေပြင်ဆင်နေကြပြီးသလဲဆိုတာအပြင်လမ်းလျှောက်တာကရုပ်ပိုင်းစိတ်ပိုင်းကျန်းမာရေးကိုဘယ်လိုအထောက်အကူဖြစ်စေသလဲဆိုတာတွေကိုတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်တင်ဆက်ပေးနေတဲ့မြေကြီးဩစာအမေရိကန်နိုင်ငံရေးနဲ့ကမ္ဘာတစ်ဝှမ်းခီးသွားစစ်စင်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုမတ်သိထိုက်ကပြောပြပေးပါမယ်ရှင
်။အမေရိကန်ငွေကြေးလုပ်ငန်းရှင်ဟောင်းဝတ်လက်နစ်ကိုလာမယ့်အမေရိကန်ဆိုးရွားတက်မှာကုသံရောင်းဝယ်ရေးဝန်ကြီးအဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကအမည်စင်းတင်သွင်းလိုက်ပါတယ်။တင်တင်းတဲ့အကြောင်းအင်ကန်နေမှာကြီးညာပါတယ်အသက်63နှစ်အရွယ်ဘီလီယံနာတထေးကြီးဟာဆိုရင်ရွေးကောက်ခံသမ္မတထရန့်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌလည်းဖြစ်ပါတယ်လာမယ့်ဇန်နဝါရီလ20ရက်နေ့မှာစတင်တာဝန်ယူမဲ့ထရန့်လက်ထက်မှာအစိုးရထိပ်တန်းရာထူးတွေအတွက်လူပေါင်းများစွာကိုစစ်စစ်ရွေးချယ်ရမှာကူညီနေသူလည်းဖြစ်ပါတယ်ဒီလပိုင်းတွေအတွင်ထရန့်ကိုပွန့်ပွန့်လင်းလင်းထောက်ခံနေသူတူလည်းဖြစ်ပါတယ်ကန်တာဖစ်စ်ဂျီရယ်ငွေရေးချေးရေးဝန်ဆောင်မှုလုပ်ငန်းကြီးရဲ့အမှုဆောင်ရာရှိချုပ်နဲ့ဥက္ကဋ္ဌဖြစ်တဲ့လတ်နစ်ခါဆိုရင်ဘာနာရေးဝန်ကြီးရာဒူးနေရာအတွက်စဉ်းစားထားခဲ့တာဖြစ်တယ်လို့လည်းပြောကြပါတယ်။ဒါပေမဲ့လည်းရင်းနှီးမြှုပ်နှံသူစကော့ဘန်ဆန်လို့ပုံကိုယ်နဲ့ရှင်းပြန်ရမှအရေးနှိမ်သွားတာလို့လည်းထရန့်နဲ့ဆက်သွယ်ပတ်သက်သူတွေကပြောပါတယ်။ဘာနာရေးဝန်ကြီးရာထူးနေရာအတွက်တော့အခုချိန်ထိမရွေးချယ်ရသေးပါဘူးလက်နစ်ကိုကူးသွန်းရောင်းဝယ်ရေးဝန်ကြီးအဖြစ်အမည်စင်းတင်သွင်းတာကိုအထက်လွှတ်တော်ကအတည်ပြုမယ်ဆိုရင်တော့သူဟာသမ္မတရဲ့စီးပွားရေးနဲ့ကုန်သွယ်ရေးမူဝါဒတွေကိုအကောင့်ထဲဖော်ရေးဥဆောင်အခန်းကဏ္ဍကနေဆောင်ရွက်လာနိုင်ပါတယ်ရှင်ရုရှားနိုင်ငံဘရန်စ်ဒေတာအတွင်းကိုအာယုံဦးတိုက်ခိုက်မှုအတွင်းလက်နက်တိုးလောင်းရန်ဂျုံတွေကိုထိမှန်ခဲ့တယ်လို့ယူကရိန်းကအင်ကာနေမှာပြောပါတယ်အမေရိကန်ရဲ့တာဝန်ဖြစ်ပေရင်တက်ဒုံးကျည်တွေချထားမှုနောက်ပိုင်းပထမဆုံးအချိန်အဖြစ်နှစ်ဖက်စလုံးကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပြောဆိုလာတာဖြစ်ပါတယ်။ယူကရိန်းကိုရုရှားတိုက်ခိုက်မှုရပ်ပေါင်း1000ပြည်လာချိန်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်မူဝါဒကိုပြောင်းလဲလိုက်ပြီးတာဝန်ဖြစ်ဒုံးကျည်တွေအသုံးပြုခွင့်ပေးလိုက်ပြီးတော့နှစ်ရက်အကြာမှာပဲရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကတိုက်ခိုက်မှုတက်ရောက်မှုအတိုင်းအတာနဲ့ပတ်သက်ပြီးအငင်းပွားနေကြပါတယ်။ရုရှားကာကွယ်ဝန်ကြီးဌာနရဲ့ကြေညာချက်မှာတော့ယူကရိန်းတပ်တွေရဲ့မင်းညကအမေရိကန်ထုတ် Edison ဗျူဟာမြောက်ဒုံးကျည်6ဆင့်နဲ့တိုက်ခတ်မှုအတွင်း Brands ကအဆောက်အုံတစ်ခုကိုထိမှန်ခဲ့တဲ့အကြောင်းဒါပေမဲ့ဒုံးကျည်၅လုံးကိုရုရှားတပ်တွေကပစ်ချခဲ့ပြီးကျဲတဲ့ဒုံးကျည်တစ်စင်းကိုလည်းဖျက်ဆီးခဲ့တဲ့အကြောင်းဖော်ပြပါတယ်။ပောက်ကွဲသွားတဲ့ဒုံးကျည်တွေကအပြည့်အစည်တွေကြောင့်စစ်တပ်အဆောက်အုံမီးကူးလောင်ခဲ့တာဖြစ်ပြီးထိခိုက်သေးဆုံးမှုမရှိဘူးလို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။ယူကရိန်းစစ်ဦးစီးချုပ်အဖွဲ့ရဲ့ Facebook စာမျက်နှာမှာတော့သူတို့တိုက်ခိုက်မှုကြောင့် Brands မှာရှိတဲ့ရုရှားစစ်တပ်ရဲ့လက်နက်တိုးလောင်းယုံတွေမိလောင်ခဲ့တယ်လို့ဖော်ပြပါတယ်။ American ထုတ် Atomson ဗျူဟာမြောက်ဒုံးကျည်စနစ်တွေတုံးကဲ့သလားဆိုတာကိုတော့ဖော်ပြမထားပါဘူးရှင်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရသက်တမ်း2လလောက်ပဲကျန်တော့တဲ့အချိန်မှာရုရှားကြီးကျော်စစ်ကိုကာကွယ်ရေးဂျိုးပန်းနေတဲ့ယူကရိန်းကိုဗန်နာရေးစစ်ရင်းနဲ့တန်တမာရေးအရာပါတွန့်မြင့်ထောက်ပံ့ရေးဆောင်ရွက်နေပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကမ္ဘာစီးပွားရေးအကြီးဆုံးနိုင်ငံ20ရဲ့ခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဘိုင်ဒန်တို့တွေ့ဆုံဆွေးနွေးနေကြတဲ့ G20 ထိပ်သီးဆွေးနွေးပွဲမှာအမေရိကန်တာဝန်ရှိသူတွေကယူကရိန်းအရေးကိုအပြင်းထန်ဆုံးအတုံးနှုံးနဲ့တွန်းအားပေးဆောင်ရွက်နေတဲ့အကြောင်းဒုတိယအမျိုးသားလုံခြုံရေးအကြံပေးဂျွန်ဖင်နာက VOA ကိုတနင်္လာနေ့တုန်းကပြောပါတယ် ဒီလပိုင်းနဲ့အတွင်းယူကရိန်းပိုင်နယ်အတွင်းအကြီးမားဆုံးတိုက်ခိုက်မှုဖြစ်တဲ့သတင်းပတ်ကရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေနောက်ပိုင်းအနောက်နိုင်ငံတန်တမန်တွေကလည်းရုရှားကိုအပြင်းထန်ဆုံးထပ်ပြီးတော့ဝေဖန်ထားကြတာဖြစ်ပါတယ်။ရုရှားရဲ့စစ်ရေးတိုးမြင့်မှုဟာဆိုရင်ဥရောပပြင်ပတီမတိမငိဖြစ်လာနိုင်တယ်လို့လည်းသူတို့ကသတိပေးပါတယ်။ယူကရိန်းတို့ရုရှားထံကသိမ်းထားတဲ့ cut data ပိုင်နယ်တွေကိုပြန်လည်သိမ်းယူရေးရုရှားကိုကူညီဖို့အတွက်မြောက်ကိုရီးယားကတပ်ဖွဲ့ဝင်တပေါင်းကျော်ဆင်းလွတ်ထားတဲ့အကြောင်းလဲအမေရိကန်နဲ့တောင်ကိုရီးယားတို့ကဒီလအစောပိုင်းမှာပဲပြောပါတယ်။ဒါပေမဲ့လည်းထိပ်သီးဆွေးနွေးပွဲကြီးညာချက်မှာတော့အမေရိကန်တို့တိုက်တွန်းသလိုအတုံးနှုံမျိုးမပါဝင်ခဲ့ပါဘူး။ယူကရိန်းစစ်ပွဲကြောင့်လူထုအပေါ်ထိခိုက်မှုနဲ့ကမ္ဘာစီးပွားရေးအပေါ်အနှုတ်သဘောတက်ရောက်မှုတွေကသာအထူးပြုဖော်ပြပြီးရုရှားကိုရှုတ်ချထားတာတော့မပါဝင်ခဲ့ပါဘူးရှင်။
ယူရီမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြန်မာဝိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။အစ္စရေးနဲ့ Hezbollah အဖွဲ့ချအပြည့်ခတ်ရက်စဲရေးအတွက် American 2ကိုစလဲ Amos Hochstein ဟာ Lebanon မြို့တော် Beirut ကိုရောက်ရှိသွားပြီး Hezbollah နဲ့ဂျာဝင်ညှိနှိုင်းပေးနေတဲ့ Lebanon လွှတ်တော်ဥက္ကဋ္ဌ Nevi Barry နဲ့တွေ့ဆုံခဲ့ပါတယ်။အပြည့်ခတ်ရက်စဲရေးသဘောတူညီချက်မူကြမ်းကို Hezbollah ရော Lebanon အစိုးရကပါသဘောတူထားတယ်လို့လွှတ်တော်ကိုစလဲတူဖြစ်တဲ့ Ali Hassan Khali က Reuters သတင်းဌာနကိုတင်းလာနေမှာပြောပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကတော့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ရပြီးရင်တောင်အစ္စရေးမြောက်ပိုင်းလုံခြုံရေးကိုစိတ်ချရတဲ့အဖြစ် Hezbollah အပေါ်စစ်ဆင်ရေးဆက်လုပ်မယ်လို့ပြောဆိုထားပါတယ်။ Hezbollah ကအပြစ်ခတ်ရက်စဲရေးကိုလိုက်နာမယ်ဆိုတဲ့အထောက်အထားတွေမတွေ့ရဘူးလို့လည်းသူကပြောပါတယ်။အပြစ်ခတ်ရက်စဲရေးသဘောတူညီချက်မူကြမ်းမှာ Lebanon အတွင်းဝင်ရောက်နေတဲ့အစ္စရေးတပ်တွေပြန်လည်ဆုတ်ခွာဖို့နဲ့Hezbollah တပ်တွေနဲ့ Israel နဲ့ဆက်အနီးကနေဝေးရွာကိုစုခွာဖို့ဆိုတဲ့အချက်အဓိကပါဝင်ပါတယ်။ Israel နဲ့ Lebanon ကြားကနေမြေမှာ Lebanon တပ်တွေနဲ့ကုလသမဂ္ဂငင်းချမ်းရေးတပ်တွေပို့ပြီးတော့ချထားဖို့လဲဒီမူကျမ်းမှာပါဝင်ပါတယ်။ American အထူးကိုယ်စားလှယ် Hochstein Beirut ကိုရောက်ရှိပြီးနိုင်ပိုင်းအတွင်းမှာပဲ Beirut မြို့တော်အလဲပိုင်းကို Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး5ဦးသေဆုံး32ဦးဒဏ်ရာရတယ်လို့ Lebanon ကျန်းမာရေးဌာနကပြောပါတယ်ရှင်။ဖိလစ်ပိုင်ပေါ်တရုတ်ရဲ့အန်ဒီအကြီးတဲ့လုပ်ရက်နဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကအင်ကာနီမှာပြစ်တင်ရှုတ်ချလိုက်ပါတယ်။အငင်းပွားမှုထိုးလာတဲ့ရေပြင်ပိုင်နဲ့အတွင်ဖိလစ်ပိုင်တပ်ဖွဲ့တွေအပေါ်လက်နက်ကင်တိုက်ခိုက်လာခဲ့ရင်အမေရိကန်ကမဟာမိတ်ဖိလစ်ပိုင်ကိုကာကွယ်မယ်ဆိုတာကိုလည်းအမေရိကန်ကာကွယ်ဝင်ကြီးကထပ်လောင်းသတိပေးပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အနီးဖိလစ်ပိုင်ရဲ့ပါလာဝမ်ပြည်နယ်ကိုအမေရိကန်ကာကွယ်ဝင်ကြီး Austin တွားရောက်တာဖြစ်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်လက်ထက်မှာဒေါ်လာ3,500စီးရီးရန်ပုံငွေတစ်အပါအဝင်အမေရိကန်စစ်တပ်ရဲ့ဖိလစ်ပိုင်အရေးထောက်ပံ့မှုကဆက်လက်ခိုက်မအားကောင်းနေမလားဆိုတာကိုလည်းဝန်ကြီးအော့စတင်ကိုမေးခဲ့ချပါတယ်။ဝန်ကြီးအော့စတင်ကတော့လာမယ့်အမေရိကန်ဆွေရတဲ့လက်ထက်အပြောင်းလဲမှာလဲမဟာမိတ်ဖြစ်တည်မှုဟာထူးကဲကောင်းမလာမယ်လို့ယုံကြည်ကြောင်းပြောပါတယ်။အမေရိကန်ဟာဖိလစ်ပိုင်နဲ့အတူရပ်တည်တဲ့အကြောင်းတောင်တုပ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်ရဲ့တရားဝင်လှုပ်ရှားမှုတွေကိုတရုတ်ကစန့်ကျင်နေတဲ့အန်ဒီအကြီးတဲ့လှုပ်ရက်ကိုလည်းရှုတ်ချကြောင်းအမေရိကန်ကာကွယ်ဝင်ကြီးအော့စတင်ကပြောပါတယ်ရှင်။ပါကစ္စတန်နဲ့တရုတ်နှစ်နိုင်ငံကြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့အတွက်9နှစ်တာအတွင်းပထမဆုံးအချိန်ဖြစ်အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးစစ်ဆင်ရေးလေ့ကျင့်ဖို့အခုနိုဝင်ဘာလအတွင်းမှာပဲပါကစ္စတန်ကိုတပ်တွေစစ်လွတ်မဲ့အကြောင်းတရုတ်ကအင်ကာနီမှာပြောပါတယ်။ပါကစ္စတန်နိုင်ငံတွင်းမှာအလုပ်လုပ်နေကြတဲ့ထောင်နဲ့ချီတဲ့တရုတ်နိုင်ငံသားတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေကနေလုံခြုံရေးပေးဖို့တရုတ်တပ်ဖွဲ့ဝင်တွေကိုခွင့်ပြုရေးတရုတ်အစိုးရကပါကစ္စတန်ကိုဖိအားပေးတောင်းဆိုနေတယ်ဆိုတဲ့သတင်းတွေထွက်လာပြီးမှအခုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒါ့အပြင်ပါကစ္စတန်နိုင်ငံတွင်းမှာပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကလည်းတိုးလာနေတဲ့အချိန်ဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေကတော့မတရားသိမ်းကြေညာခံထားရတဲ့Tariq e Taliban Pakistan TPP ရဲ့လက်ချက်ဒါမှမဟုတ်လဲ TPP ကသူတို့လက်ချက်လို့ပြောဆိုနေတာဖြစ်ပါတယ် ပါကစ္စတန်မှာလုံးမဲ့ Warrior the 8စီရီလေးချင်မှုဟာဆိုရယ်နိုဝင်ဘာလကုန်ပိုင်းကနေဒီဇင်ဘာလလယ်ပိုင်းထိလှုပ်ဖို့စီစဉ်ထားတာဖြစ်ပြီးအကြမ်းဖက်မှုတံဖြန်တိုက်ဖြတ်ရေးမှာပူးပေါင်းဆောင်ရွက်နိုင်စမ်းကိုတွန်းမြင့်ဖို့ရည်ရွယ်ကြောင်းတရုတ်ကာကွယ်ရေးဌာနရဲ့အင်ကာနဲ့ပြောဆိုချက်ကိုတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်ရှင
။နိုဝင်ဘာလ20ရက်ပုံထုနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမသိညီထိုက်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လင်းပေးပါမယ်။မင်းတက်နဲ့ဖလန်းဘက်ကတိုက်ပွဲသတင်းနဲ့စပါမယ်ရှင်။ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမျိုးတွေမှာစစ်ကောင်စီနဲ့ချင်းညီနောင်အဖွဲ့အစည်းတိုက်ပွဲတွေပြင်းထန်နေတာ17ရက်ရှိနေပါပြီ။ဒီတိုက်ပွဲတွေကြောင့်ဒေသခံအားလုံးဒီဘက်ထွက်ပြေးတန်းရှောင်နေကြရပြီးတော့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာနဲ့နေအိမ်မိရှိုတာတွေကလည်းနေဆင်ဆိုသလိုရှိနေတယ်လို့ချင်းညီနောင်အဖွဲ့ကပြောပါရယ်။မင်းတပ်နဲ့ဖလန်းမျိုးဘက်ကတိုက်ပွဲအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့နားလောင်ပြောပြပါမယ်ရှင်
။ချင်းညီနောင်အဖွဲ့ရဲ့ချင်းညီနောင်စစ်စင်ရေး Operation CB ကိုမင်းတပ်နဲ့ဖလန်းမျိုးမှာပြီးခဲ့တဲ့နိုဝင်ဘာ9ရက်နေ့ကစတင်ခဲ့တာပါစစ်ကောင်စီနဲ့ချင်းညီနောင်အဖွဲ့အစည်းမှာတိုက်ပွဲပြင်းထန်နေတာဒီကနေ့နဲ့ဆိုရင်တော့17ရက်မြောက်ရှိလာပါပြီနှစ်ဖက်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခတ်တာနေစဉ်ရှိတယ်လို့ချင်းညီနောင်ပြောခွင့်ရဆလိုင်းယောမန်ကပြောပါတယ
်တိုက်ပွဲတွေကတော့အခုပေါ့နော်အဲ့လိုမျိုးတက်တဲတော့ရှိပြီစစ်ကောင်စီကတော့တရက်မှမနာပဲလေကြောင်းပုံကျတာရှိတယ်ဒီလည်းနေကြည်ဒီပြကူတာရှိတယ်ပြီးတော့နေအင်းနီမရှိတာရှိတယ်ပေါ့နော်အဲအခုမင်းတက်ကဖလမ်မိုးပေါ့လေတောက်လျှောက်အဲ့လိုမျိုးနေတိုင်းရက်ဆက်ပေါ့နော်နေစဉ်ရက်ဆက်ပုံချဲတယ်ဝိုင်းထွန်းနေကောကြက်တိုက်လေးနေကောပေါ့နော်အဲ့လိုမျိုးရှိပါတယ်တပ်ပွဲတွေကတော့နေတိုင်းနေတိုင်းကပဲထိတွေ့မှုတွေတောက်လျှောက်ဖြစ်နေတယ်ဟိုပြင်းထန်တာနဲ့မပြင်းထန်တာတွေပဲကွာတယ်ပေါ့နော်တောက်လျှောက်တိုက်ခိုင်းနေတယ
်တပ်ပွဲပြင်းထန်လာတာနဲ့အမျှဒေသခံတွေလည်းအားလုံးဒီပါဆစ်ရှောင်နေရပါတယ်တိုက်ပွဲအတွင်းမှာရရှိသိမ့်ပိုက်ထားနိုင်တဲ့စစ်ကောင်စီရဲ့စကန်တချို့နဲ့တိုက်ပွဲအခြေအနေတွေကိုတရားဝင်ထုတ်ပြန်သွားမယ်လို့ဆလိုင်းယောမန်ကပြောပါတယ်။အ
ဲဒေသခံတွေကတော့အကြိုတင်မြှောင်ကြပါတယ်။အခုဆိုလုံးဝမရှိသလိုဖြစ်သွားပါပြီ။ဟိုဒေသခံတွေလည်းကျွန်တော်တိုက်ပွဲတွေကဲထုတ်ခဲ့ရတယ်လည်းရှိပါတယ်။တိုက်ပွဲတွေကတော့ဒီလိုပဲကျွန်တော်တို့ဘလို့အောင်မြင်မှုတွေရတယ်ဘလို့ဖြစ်လာတယ်ဆိုတာကိုတော့ကျွန်တော်တို့ဒီရတဲ့ဂုံးတွေကင်းစခန်းတွေပေါ့နော်။ကင်းကုန်းဒီအဲဒီအာရီကုန်းလုံးကိုတော့တရားဝင်ထုတ်ပြန်တော့ကိုရှိပါတယ်ခင်ဗျာ
ဟုတ်ကဲ့
ဖလန်းနဲ့မင်းတပ်မှာစစ်စခန်းတွေတက်ကြိုက်ခံရတဲ့အတွက်တိုက်ပွဲပြင်းထန်နေတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့တစုံတရာတင်မထုတ်ပြန်သေးပါဘူးစစ်ကောင်စီတပ်ကိုတက်ခတ်နေတဲ့ Chin Brotherhood ချင်းညီနောင်ဖွဲ့မှ Zooming Federal အစီအယုံချင်းအမျိုးသားအဖွဲ့ချုပ်ချင်းအမျိုးသားကောင်စီမင်းတပ်မယာနယ်မြေအုပ်ချုပ်ရေးကောင်စီချင်းကာကွယ်ရေးတပ်ဖွဲ့ Gun Plan နဲ့ချင်းလန်ကကွေရတဖွဲ့မတူပြီးတက်မဟာတစ်တို့ပါဝင်ပါတယ
်ဒါကတော့ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမျိုးတွေမှာဒီရက်ပိုင်းစက်တိုက်တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေနှက်လောင်ကပြောပြခဲ့တာပါရှင်အခုကတော့အမေရိကန်နိုင်ငံရေးသတင်းတပုတ်ကိုတလက်တင်ပြပေးချင်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမှာဒီ Republican Party ကသမ္မတလောင်းဒေါ်နယ်ထရမ့်ကိုရှုံးနိမ့်ခဲ့ရပြီးတဲ့နောက် Democratic အနေနဲ့သူတို့ရဲ့လိုအပ်ချက်တွေကိုပြန်လည်သုံးသပ်နေကြပါတယ်ဒုသမ္မတကမလာဟဲရစ်ရှုံးနိမ့်ခဲ့ရတာနဲ့ဒီသူတို့ပါတီရဲ့လက်လွတ်ဆုံးရှုံးမှုတွေဟာစီးပွားရေးကြောင့်အတိတ်ကဖြစ်ပေမဲ့လို့လေတခြားအချက်တွေလည်းပါနေသေးတယ်ဆိုပြီးတော့အကဲခတ်တွေကတော့တုံ့သက်ပြောကြတာရှိပါတယ် VOA သတင်းစာ Veronica Gladia Iglesias သတင်းပေးပို့ထားတာကိုတော့ဒေါက်ခင်မျိုးသက်ကပြောပြပါမယ်ရှင
်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့ဒီမိုကရက်တွေကသူတို့ဘာကြောင့်ရှုံးရတယ်ဆိုတော့အပြေရှားနေကြပါတယ်သမ္မတအင်ဗျူကတော့ရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်ဆက်မပြိုင်ဘဲနှုတ်ထွက်ဖို့အတွက်နှောင့်နှေးကြတာဟာဒုသမ္မတကဲမလန်ဟဲရစ်အနိုင်ရဖို့အတွက်အခွင့်အလမ်းကိုထိခိုက်စေတယ်လို့သုံးသပ်ပါတယ်။အင်ဗျူပြောခွင့်ရကယ်ရင်းပီရီက
He made that decision to handle
ရွေးကောက်ပွဲမှာသူဝင်မပြိုင်တော့ဘူးလို့ဆုံးဖြတ်ပြီးဒုသမ္မတကိုဝင်ပြိုင်ဖို့လွှဲပေးခြင်းကဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့သူယုံကြည်ခဲ့တာပါ
Harris အဖို့ဘိုင်ဒန်ရဲ့စီးပွားရေးမူဝါဒကလည်းခွဲထွက်ဖို့အတွက်မပြနိုင်ခဲ့တာကလည်းသမ္မတလောင်းသူအတွက်အထူးကြဆုံးပဲလို့ Rutgers တက္ကသိုလ်သမိုင်းပါမောက်က David Greenberg ကသုံးသပ်ပါတယ
် The popular perception was that he had not been a good
သမ္မတဘိုင်ဒန်ဟာစီးပွားရေးကိုကောင်းကောင်းဥမဆောင်နိုင်ဘူးလို့အများကမြင်ပါတယ်ဒါဟာသူ့သမ္မတတက်တန်းပထမနှစ်နှစ်မှာဝေဖောင်းပွားမှုတိုးတက်လာတာအပေါ်အခြေခံပါတယ်ဒီတားစီးကို Harris ကျော်ဖြတ်နိုင်ဖို့တိတ်ခတ်မယ်လို့ကျွန်တော်ထင်ပါတယ်
မဲဆွဲကာလမှာဒရင်ဒန်းဖြစ်ချက်ဝင်ကိုတော့အာယုံဆိုင်ခဲ့ကြပင်လေအမျိုးသမီးတွေကဒီမိုကရက်တစ်မျှော်လင့်တဲ့လောက်ဟဲရစ်ကိုမဲမပေးခဲ့ဘူးလို့ဒီမိုကရက်တစ်ပါတီမဟာဗျူဟာမှူးဂျူလီရော့ကင်စတီကပြောပါတယ်
There were a lot of states that had a referenda on the ballot.
ဒီနေ့တော်များများမှာမျိုးပွားမှုဆိုင်ရာအတွက်ပါမဲဆန္ဒတွေကောက်ယူခဲ့ကြတာပါ။ဒါကြောင့်လူတွေကသူတို့ရဲ့ဆန္ဒကိုမဲပေးနိုင်တယ်လို့တစ်ချိန်တည်းမှာလည်း Trump ကိုမဲပေးနိုင်ပါတယ်
။ဒီရွေးကောက်ပွဲကာလလိုအပ်ချက်တွေကိုပြန်ပြီးသုံးသပ်တာအပြင် Democratic Party အနေနဲ့ကာလတာရှည်ဖြစ်ပွားနေတဲ့ပါတီဖွဲ့စည်းပုံပြဿနာကိုပါပြင်ဖို့လိုအပ်တယ်လို့လည်းပြောပါတယ်။
We have a record to be proud of and yet we don't know how to communicate.
ကျွန်တော်တို့မှာဂုဏ်ယူစရာမှတ်တမ်းရှိခဲ့ပေမဲ့အခုထိဘယ်လိုဂုဏ်ယူရမယ်ဆိုတာမသိကြသလိုအစ်စ်အမှန်လည်းဂုဏ်ယူခဲ့ကြပါဘူး
။ New Hampshire ပြည်နယ် Plymouth တက္ကသိုလ်နိုင်ငံရေးသိပ္ပံဌာန David Pamakha John Levy ကတော့လူငယ်တွေကပြန်ပြီးသွေးသက်လောင်းပေးနိုင်မယ်လို့ပြောပါတယ်။
They need new leadership that is younger and more.
သူတို့နေတာကလူငယ်ခေါင်းဆောင်တွေပါ။လက်ရှိအခြေအနေကိုရောအလို့သမားလူရန်စားကိုပါတကယ်ပို့ပြီးချိန်ညှိပေးနိုင်မဲ့သူလိုနေတာပါ
။ Republican တွေအောက်လွှတ်တော်မှာမဆိုသလောက်အသာစီးရလာခြင်းကအစပြီး Democrat တွေအနေနဲ့2026မှာကျင်းပမယ်လွှတ်တော်ရွေးကောက်ပွဲမှာသူတို့အမတ်တွေပြန်ပြီးနိုင်ဖို့ဆောင်ရမ်းရင်သူတို့သဘောမကျတဲ့မူဝါဒတွေကိုပြန်ပြီးတွန်းလှန်နိုင်စွမ်းရှိဖို့အတွက်လက်ပီကမျှော်လင့်နေတာပါ။
ဒီကရနိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတာနဲ့ပတ်သက်ပြီးတော့ဒီမိုကရက်တွေသူတို့ကိုယ်သူတို့ပြန်လည်သုံးသပ်နေကြတဲ့အကြောင်းဒေါက်ခင်မျိုးသက်ပြောပြခဲ့တာပါရှင်။အခုဆက်ပြီးတော့ယူကရိန်းမှာဒီကလေးတွေကိုဒရုန်းပညာသင်ပေးနေတဲ့သင်တန်းကျောင်းတစ်ခုအကြောင်းကိုတင်ပြပေးပါမယ်။ယူကရိန်းနိုင်ငံမှာအရင်ကဂီတာသင်ပေးတဲ့ကျောင်းဆရာတယောက်ကကလေးတွေကိုအဝေးထိန်ဒရုန်းရင်ဘယ်လိုပြန်တန်းတယ်ဆိုတာကိုအခုတော့သင်ကြားပေးနေပါတယ်။ရုရှားကျူးကျော်မှုခံနေရတဲ့အချိန်စတင်တင်ကြားခဲ့တဲ့ဒရုန်းရင်နဲ့ပတ်သက်တဲ့ပညာရပ်တွေဟာငင်းညံ့တဲ့အချိန်တစ်ချိန်ကိုရောက်သွားပြီဆိုရင်လည်းကောင်းကောင်းအသုံးချလို့ရလိမ့်မယ်လို့လည်းသူကပြောပါတယ်။ Lisa Backlet Keith မျိုးကနေတင်ပြပို့ထားတာကိုတော့မမျှသိအောင်ကပြောပြပါမယ်ရှင
်။ဒရုန်းရင်ပြန်တန်းတဲ့ဒူဝီဝီမြေသံတွေချာမှာကလေးတွေအယုံစူးစိုက်သင်ကြားပါတယ်။ Free Sky လွတ်လပ်တဲ့ကောင်းကင်လို့နာမည်ပေးထားတဲ့အဝေးထင်းဒရုန်းရင်ပြန်တန်းရေးကျောင်းကနေစဉ်ညီနေကြမြင်ခွင့်နဲ့ကြားနေကြအသံတွေပါလူညုံကြီးအခြေအနေကြောင့်နေရာကိုတော့ထုတ်ဖို့မပြောပါဘူ
းအစင်သစ်ဖြစ်ပြီလားပထမကျင့်သာရဖို့လိုတယ်ဆက်ဝိုင်းပုံစံပြန်တမ်းမယ်နောက်စီးဝိုင်းအကွင်းတဲကိုဖျက်ပြန်မယ
်ဆဟီကတ်ချတ်ကလူကြီးအစီအစဉ်တွေကိုစပြီးတော့တီထွင်နေသူပါသူဟာဂီတသင်နေဆရာပါဒါပေမဲ့ရုရှားကျူးကျော်စစ်ကြောင့်သူကိုယ်တိုင်ဒရုန်းရင်တွေသုံးမှုပြန်ပြီးတော့လေ့ကျင့်ခဲ့ပါတယ်ဒီကြီးကွင်းဆရာဖြစ်ပျက်ကြီးဟာရှောင်မေဆိုရင်ရှောင်လို့ရခဲ့တဲ့အဖြစ်ပြင်းလို့သူကပြောပါတယ်
။ရှောင်မေသိင်ပြီးနေဘူးသူက
စစ်ဖြစ်ပြီး900မြောက်တဲ့နေ့ကျွန်တော်ဝန်ခွဲအမျိုးတယောက်အသက်ခံရတယ်။သူကရန်သူတွေကိုကင်းထောက်ကြည့်တာ။ Mavic Camera တဲ့အဝေးထိန်ဒရုန်းတွေပို့လို့ရတယ်။ဒါပေမဲ့သူရောသူ့ရဲ့ဘော်တွေရောဘလို့တောင်းရမယ်မသိဘူး။လူကိုယ်တိုင်ထွက်ပြီးကင်းထောက်တော့တေကုန်ကြတယ
်။ဒါကြောင့်သူကဒရုန်းရင်တွေကိုဘလို့တောင်းမလဲဆိုတာကိုလေ့လာခဲ့ပါတယ်။ဒရုန်းရင်တွေကိုပြန်တန်းတယ်ဆိုတာဂီတတူရီယာတစ်ခုကိုတိမှုတ်တယ်လို့ပဲလို့သူကပြောပါတယ်။
Kulumna shayamo sehrat na muzhichnom instrumente.
Gida anupinya pisi tkhu ko timok pho le la de kha chanaw ro myet long ong nao lat a long ko achein kai lout sha ba de. Drone yin ko thain chaung de akha le dilo ba be. A long tabe nyi set twe lout sha ba de.
Kachat ka sit de twe alou lu pe ni de tu mo tin nan pe pho achein taik ko ne ba de. Da chaung le klei rui twe engineer ni pinya sei yu ko tong cha pho a pyin drone ပြပြီးဘာသာရက်တွေကိုပေါင်းပြီးတော့သင်ကြားပေးပါရစေ
။ဒီထိချုပ်တဲ့မောင်းတံလေးကိုမှားလိုက်တာနဲ့ drone ကအပေါ်ကိုပြန်တမ်းမယ်။အောက်ကိုဆင်းလာမယ်။ရှေ့တိုးနောက်ဆုတ်ဘယ်ညာပြန်တမ်းပါလိမ့်မယ်။ဒါကလိုအပ်တဲ့နေရာမှာမှတ်ထားတဲ့နေရာကိုရောက်အောင်သွားတာပါ
။ David က drone နဲ့ရုပ်ရှင်ရိုက်ချင်တဲ့သူပါ။ကျောင်းသူတယောက်ဖြစ်တဲ့ Lisa ကလည်း drone ကိုဘယ်လိုပြန်တမ်းရမလဲလို့သင်ယူနေပါတယ
်။ဒီထက်ကြီးတဲ့အဝေးထိန် drone တွေဆိုရင်ပစ္စည်းကီလိုဂရမ်အများကြီးသင်နိုင်ပါတယ်။ကျမက series အစားအသောက်တွေကိုဒီလီနဲ့ပို့ဆောင်ပေးချင်ပါတယ
်။တချို့ကလေးတွေကစစ်တပ်မိသားစုအတန်းဝိုင်းကပါ။သင်တန်းကသူတို့အတွက်အခမဲ့ပေးပါတယ်။ drone ရင်ကိုဘယ်လိုပြန်တမ်းမလဲသင်ယူချင်တာကစစ်ပွဲနေလေဆက်နေနေပါတယ်။
ကျမဖေကစစ်တပ်ကပါသူက drone ရင်တွေကိုတုံးပါတယ်ကျမလည်းတင်ခွင့်ရရင်တိတ်ကောင်းမယ်လို့တွေးမိပါတယ်အခုစစ်ကဖြစ်နေတာဆိုတော့ drone ကိုဘယ်လိုပြန်ရမယ်ဆိုတာသိဖို့အရေးကြီးပါတယ
်ကချတ်ကတော့သူ့ရဲ့အဓိကရည်မှန်းချက်ဟာကလေးတွေ drone တွေကိုစစ်ပွဲအတွင်းမှာမဟုတ်ဘဲညီညွတ်တဲ့အချိန်မှာတုံးကြဖို့လို့ဆိုပါတယ
်စစ်ပွဲကိုသွားဖို့ကျွန်တော်ကကလေးတွေကိုသင်ပေးတာမဟုတ်ပါဘူး drone ကအနာဂတ်အတွက်ပါကျွန်တော်တို့ကမြင်းတွေကိုတုံးတဲ့ခက်ကနေကားတွေကိုတုံးတဲ့ခက်နောက် drone တွေတုံးတဲ့ခက်ကိုရောက်လာတော့ပါ drone ရင်တွေကနေရာတိုင်းအတွက်တုံးရတော့မှာပ
ါ free sky drone ရင်လေ့ကျင့်အကြောင်းဟာအသက်6နှစ်ကနေ16နှစ်ကြားကလေးတွေကိုလေ့ကျင့်ပေးတာပါသင်တန်းခန်းတိုင်းမှာကျောင်းသားတွေအပြည့်ပဲလို့လေ ကချတ်ကပြောပါတယ်ရှင
်ယူကရိန်းကလေးတွေအတွက်ဖွင့်ထားတဲ့ drone သင်္นานကြောင်းအကြောင်းကိုမမျှသိအောင်ပြပြခဲ့တာပါရှင်အခုတစ်ခါကတော့ဒီဂျပန်နိုင်ငံကဖူဂျီတောင်မှာစီးနင်းတွေအုပ်နေရမယ့်အချိန်ဘာကြောင့်နှင်းမကြပဲဖြစ်နေတာပါလဲကြည့်အောင်ပါဖူဂျီတောင်ထိပ်မှာစီးနင်းတွေအုပ်နေရမယ့်ကုလိုချိန်မှာနှင်းမကြသေးတဲ့အတွက်ကြောင့်မလို့တောင်တက်ကြတဲ့သူတွေခီးသွားတွေအတွက်ကတော့စိတ်ပျက်စရာဖြစ်ရပါတယ်ဒါဟာကဘာကြီးပူနွေးလာတာနဲ့ဆက်ဆက်နေနိုင်ပါတယ် AP သတင်းဆောင်မကိုအခြေခံပြီးဦးတမောင်တန်ပြောပြပါမယ်ရှင
်ဂျိုယီမာလာကိုရဲ့စနေနေ့တိုချိုအနောက်ပိုင်းမှာတောင်တက်ကြသူတွေဖို့ဝေးကဖူဂျီတောင်ကိုလမ်းမြင်နိုင်ကြပါပြီဒါပေမဲ့ဒီလိုချိန်တောင်ထိပ်မှာစီးနင်းအုပ်နေတတ်တာကိုမမြင်လိုက်ကြရတဲ့အတွက်တချို့ကစိတ်ပျက်ကြပါလေတောင်တက်သူမစ်ဆူနာကစာတုကအခုလိုပြောပါတယ
်ဒီအချိန်ဝန်းကျင်ဆိုတောင်ထိပ်ကပုံမှန်အဖြစ်ဖြူနေပြီးလှပါတယ်ဒါပေမဲ့ဒီနေ့တော့လုံးဝကိုညို့နေတာပ
ါလုံးမ6ရက်မှာဖူဂျီတောင်ထိပ်စီးနင်းအုပ်နေတာကိုစမြင်ခဲ့ရပြီးကလေးကဆိုရင်ဒါကပထမပါပါ
ဒီအတိုင်းဆိုရင်တော့နှစ်စင်မြင်နေကြစီးနင်းကဆက်ပြီးနောက်ကျမယ်ထင်ပါတယ
်ဒီမှာတာကာကိုတောင်တက်လမ်းတိုင်းတက်နေတဲ့တူချုံမျိုးတွေတယောက်မျိုးသားဇီးလေးကအခုလိုပြောပါတယ
်ဒီနေ့
ဖူဂျီတောင်ကိုဒီနေ့မြင်ရပါတယ်ဒါပေမဲ့စီးနင်းကမမြင်ရပါဘူ
း
နည်းနည်းတော့စစ်တက်မိတာပေါ့
ဒီလိုစီးနင်းအုပ်တာကပုံမှန်ထက်တစ်လနောက်ကျပါတယ်နှစ်ပေါင်း130အတွင်းနှစ်အကျနောက်ကျတဲ့ဆန်နေပါတောင်ရဲ့မိုးလေဝသခံမှန်းသူတာကာယူခီอีโนคุมากะคุโลโซวาเ
ดเดฟูจิซานを見るとフジさんってもう一目で山を知らない人もわかる
フジタンが探求ထားကြတဲ့ထင်ကြရပါမတွေ့ဘူးတဲ့သူတွေတောင်မြင်တာနဲ့သိနိုင်ပါတယ်ဂျပန်တွေရဲ့စိတ်ထဲမှာနက်နက်ဆိုင်ဆိုင်မျက်တနှိုးထားတာပ
ါပေ2300နီးနီးမြင့်တဲ့တောင်ထိပ်မှာပုံမှန်အားဖြင့်အောက်တိုဘာလရဲ့စီးနင်းစကြပါတယ်ဂျပန်မိုးလေဝသဌာန GMA အလိုအရမနစ်ကအောက်တိုဘာ5မှာကြပါတယ်ဖူဂျီတောင်ပါဝင်ဂျပန်နိုင်ငံတော်ဒီနှစ်အပူချိန်မြင့်ခဲ့တာကြောင့်အခုလိုဖြစ်ရတာလို့ GMA ကဆိုပါတယ်လူမှုမီဒီယာပေါ်မှာလည်းနှိမ့်မဲ့ဖူဂျီတောင်ကပြောစရာပါတပ်ပုတ်တွင်တည်ကြပြီးဥရုရာသီအပြတ်ပဲပြောင်းလာတာကိုရှုရင်နေကြပါတယ
်မဆနဖူဂျီဆန်しかも日本で一番断トツの高さがあるんです
ဖူဂျီကဂျပန်မှာအမြင့်ဆုံးတောင်ပါနိုဝင်ဘာအထိဖူဂျီတောင်ကပြားနေတော့မှာပဲမကြခင်ကာလတွေမှာအဲ့လိုဖြစ်လာတာကများလာနေပါတယ်ဒီဇင်ဘာမှာလည်းတချို့အချိန်တွေမှာပြားနေတတ်ပါတယ်ဒါကကဘာကြီးပူနွေးလာတာရဲ့တည့်ရောက်မှုလက္ခဏာပါဒါကြောင့်လည်းသတင်းဖြစ်ရတာပါပဲကဘာကြီးပူနွေးလာပြီးဆိုးတဲ့ဆိုးလာတာကိုလူတွေအလွယ်ဆုံးနားလည်လက်ခံနိုင်တဲ့လက္ခဏာဖြစ်ပါတယ
်ဂျပန်တွေကဖူဂျီဆန်လို့ခေါ်ကြတဲ့ဖူဂျီတောင်ဟာဂျပန်ရဲ့သင်္ကေတတစ်ခုဖြစ်ပြီးဖျားဘူးခီးတစ်ခုလို့သဘောထားကြတာပါတောင်ထိပ်နှိမ့်အောင်နေတဲ့ဖူဂျီကိုဂျပန်ပကြီးမှာပုံစံအမျိုးမျိုးနဲ့ပေါ်ကျကြပါတယ်။နေထွက်တာကိုကြည့်ဖို့တောင်ထိပ်ထိတောင်ထက်သမားတွေတက်ကြပါတယ်။ဒါပေမဲ့အမိုက်တွေကတောင်ပေါ်မှာချန်နေခဲ့ပြီးလူများလာတာကရက်တက်မရေးစရာပါ။တဘာဝပတ်ဝန်းကျင်ကာကွယ်ရေးနဲ့ခီးသွွားများလာတာထိန်းချုပ်ဖို့တောင်းဆိုလာကြပါတော့တယ်။တကာယူခီအီလိုကုမကအခုလိုဆက်ပြောပါတယ်
။まあ130年という期間はまあ自然のこの時間から言うとまあすごく短い。
ဘာဝအချိန်ကာလတောင်းကနေဆိုရင်တော့နှစ်ပေါင်း130ကအလွတ်ကိုတိုးပါတယ်။ဒါကြောင့်ပုံမှန်မဟုတ်ဘူးလို့ချက်ချင်းပြောဖို့ခက်ပါတယ်။ဒါပေမဲ့ကဘာကြီးပူနွေးတဲ့ပူနွေးလာတာကသိကြပါတယ်။ဥရောပ၊ကနေဒါ၊ခီမဝင်နာအပါအဝင်ကဘာဘောကတောင်းနေတက်ခဲ့သမျှရေခဲမြစ်ကြီးတွေဟာအံအောလောက်တဲ့နှုံနဲ့ပျောက်သွားနေပါတယ်။ကဘာတဝမ်းသဘာဝပတ်ဝန်းကျင်အပြောင်းလဲတွေဖြစ်နေတာပြောဆိုမှပြုလုပ်ပါတယ်။ဒါနေရာအတော်များများမှကျွန်တော်သတိထားမိတာပါ။
နိုဝင်ဘာလထဲမှာကျင်းပတဲ့ COP29 ခေါ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းညီလာခံပေါ်တာကာယူကီအီနိုကူမာကအခုလိုမျှော်လင့်ပါတယ်
။ဆိုですね、やっぱりどの国も短期的なことではなくて、
ရေရိုသာမကစဉ်းစားကြဖို့တိုင်းပြည်အားလုံးအတွက်အရေးကြီးတယ်ထင်ပါတယ်။ရှေ့ဆယ်စုအနည်းငယ်ပဲဆိုရင်တော့ရေရှည်အနာဂတ်ကိုလည်းစဉ်းစားကြရပါမယ်။ဒီတောင်းကနေပြဿနာတွေကိုလေးလေးလတ်လတ်စဉ်းစားကြဖို့ကျွန်တော်မျှော်လင့်ပါတယ်
။ဖူဂျီတောင်စီးနင်းအုပ်ထုတ်ဆောင်ပိုင်းကြီးဟာဂျပန်ရဲ့အတွက်အရေးကြီးလာတယ်လို့ပဲကမ္ဘာသူကမ္ဘာသားတွေအတွက်လည်းအရေးကြီးလာကြအောင်ပါခင်ဗျာ
။စီးနင်းတွေနဲ့အုပ်ဆိုင်နေတဲ့ဖူဂျီတောင်မှာအခုတော့ဒီနှစ်မကြသေးတဲ့အကြောင်းဦးတမောင်တန်ကပြပြခဲ့တာပါ။အခုဆက်ပြီးတော့ဒီခရစ်စမတ်ရာသီနီးလာတာနဲ့အမျှပြည်ထောင်မှာဘယ်လိုပြင်ဆင်နေကြပြီသလဲဆိုတာကိုကြည့်အောင်ပါရှင်။ပြည်ထောင်နိုင်ငံမှာဂေဟစနစ်နဲ့လိုက်ဖက်တဲ့လက်လွတ်ခရစ်စမတ်သစ်ပင်တွေကိုဖန်တီးတာအပြင်အလှဆင်ပန်းခွေတွေခရစ်စမတ်ဘောလုံးတွေနဲ့ခရစ်စမတ်သစ်ပင်တွေကိုအလှဆင်မြန်းတာတွေအထိအခုနှစ်ခေတ်အစားဆုံးခရစ်စမတ်အလှဆင်ဒီဇိုင်းပုံစံကရိုးရာပုံစံနဲ့ခေတ်ပြိုင်ဒီဇိုင်းကိုရောနှောအလှဆင်တဲ့ပုံစံဖြစ်နေပါတယ်။
ပြင်ကလက်လီအယောင်ဆိုင်တချို့မှာတော့အခုနှစ်ခရစ်စမတ်အတွက်ရောင်းအားတွေကောင်းလာပါတယ်။ AB သတင်းဆောင်မကိုအခြေခံပြီးတော့အလိမ္မာကပြောပြပါမယ်ရှင်။
ခရစ်စမတ်ဆိုတာကတကယ်ကိုပြောစရာကောင်းပါတယ်။ချစ်စရာကောင်းတဲ့အလှဆင်ပစ္စည်းတွေကိုဒီခရစ်စမတ်ပွဲတော်ရာသီမှာသုံးဆွဲသူတွေကအလှဆင်ဖို့သုံးလာကြလိမ့်မယ်လို့ဈေးရောက်သူတွေကမျှော်လင့်ထားကြပါတယ်။လန်ဒန်မြို့ရဲ့ Spirit of Christmas အယောင်ပွဲတော်မှာနောက်ဆုံးပေါ်ခေတ်အစားဆုံးခရစ်စမတ်အလှဆင်ပန်းခွေတွေ၊ပန်းကုန်းတွေနဲ့ခရစ်စမတ်ဘောလုံးတွေရောဈေးကျန်စီးပွေးဖျောင်းနိုင်တွေကိုပါပြသမိတ်ဆက်ထားပါတယ်။အလားစင်အတော်မိုက်ဒေါ်ကုမ္ပဏီက Rachel Mitchell အပါအဝင်ဒီမှာကရောင်းချသူပေါင်း600ကျော်ရှိပါတယ်။လာမယ့်အားလည်းရက်တွေကအရင်လက်ကထက်လူတွေပို့ပြီးတော့စိတ်ဝင်စားလာစေဖို့သူကမျှော်လင့်ထားပါတယ်။
I'm not sure that people will be having bigger Christmases, but I think we'll be visiting more people.
ကိုခန်းရတဲ့ Christmas ပွဲတွေလူတွေကျင်းပမယ်ဆိုတာကတော့ကျွန်မသိချာမပြောနိုင်ပါဘူး။ဒါပေမဲ့လူတွေပို့စိတ်ဝင်တစားဖြစ်လာမယ်လို့တော့ကျွန်မထင်တယ်။မမြင်မတွေ့တာကြားတဲ့ဆွေမျိုးမိတ်ဆွေတွေစီသွားလေကြတာ၊နောက်ပြီးတော့အပြင်ထွက်လေကြတာတွေကိုလူတွေကပို့ပြီးစိတ်ဝင်စားကြတယ်လေ။တကယ်တော့ဈေးဝယ်ထွက်တာကလည်းအတူတူပဲလို့တော့ကျွန်မတော့ထင်ပါတယ်
။2023ခုနှစ်ရဲ့အားလည်းရပွဲတော်ကာလတုန်းကလူတွေပို့စည်းရဲ့အချက်အသေးတွေကြောင့်လူတော်တော်များများအတွက်တော့စိန်ခေါ်မှုတရဖြစ်ခဲ့ပါတယ်။ဒါပေမဲ့2024ခုနှစ်မှာတော့လက်လီရောင်းချသူတွေရဲ့အားလည်းရရာသီရောင်းရနှုန်းကိုအရင်နှစ်ရောင်းချရတဲ့ဗြိတိန်ပေါင်93ဘီလီယံကနေဗြိတိန်ပေါင်96ဘီလီယံအထိတိုးမြင့်ရောင်းချနိုင်ဖို့ခန့်မှန်းထားတယ်လို့ Statista ခန့်မှန်းချက်တွေအရသိရပါဗျ။ဗြိတိန်နိုင်ငံမှာပတ်ဝန်းကျင်နဲ့သဟဇာတာဖြစ်တဲ့လက်လုံဝတ်သင်ချပင်လေးတွေကိုအယောင်ပြောင်းဝယ်မှာပွဲဥထွက်မိတ်ဆက်ပြသထားပါဗျ။Getaway Christmas တစ်ပင်ပုံစံကိုတစ်သားလေးတွေနဲ့ပုံဖော်ထားပါတယ်။ဒီ Christmas တစ်ပင်ပုံစံဒီဇိုင်းဟာတစ်သားအစိတ်ပိုင်းလေးတွေကိုပေါင်းစပ်ပြီးတော့တစ်ပင်အရွယ်ကြီးပုံစံပြောင်းလို့ရသလိုနောက်ထပ်ပြန်သုံးဖို့အတွက်အလွယ်တကူဖြုတ်ပြီးတော့ထိန်းထားနိုင်ပါတယ်
။ We have zero impact on the environment and at the end of this tree's life.
ဒီပင်တွေကသဘာဝပတ်ဝန်းကျင်အပေါ်ဆိုးကျိုးသက်ရောက်မှုလုံးဝမရှိပါဘူး။ပြီးတော့ဆယ်စုနှစ်များစွာကြာမဲ့ဒီတစ်ပင်သက်တမ်းအဆုံးမှာထိကိမ့်မှုမရှိတဲ့ပတ်ဝန်းကျင်ကိုရမှာပါဒီနေ့မှာတော့လက်လုပ်ခရစ်စမတ်အပင်ရဲ့တိုးတက်မှုတွေကိုကျွန်တော်တို့သတိပြုမိပါတယ်ဒီပင်တွေကိုဒီနေ့ခရစ်စမတ်အတွက်ရောင်းရမှာပါအခုဆိုရင်မနစ်ကထက်3စားလောက်ပိုရောင်းရပါတယ
်ဒီရောင်းပွဲတော်ကိုလာတဲ့ဧည့်သည်တွေဟာသူတို့ရဲ့ခရစ်စမတ်ပွဲတော်အတွက်ခရစ်စမတ်အလှဆင်တာတွေကိုပြန်ပြီးတော့စတဲ့ဖို့အဆင်သင့်ဖြစ်နေကြပါပြီ
Our advance tickets were upyear on year
ကျမတို့ရဲ့ကြိုတင်လက်မှတ်တွေကတစ်နှစ်ထက်တစ်နှစ်ပိုပြီးတော့ရောင်းလာရတယ်လေအဲ့ဒါကအရန်ကိုကောင်းပါတယ်ပြီးတော့လက်မှတ်တွေကို online မှာရောအဝင်ပေါက်မှာပါရောင်းပါတယ်ဒါကြောင့်ဒီနှစ်ကိုအောင်မြင်တဲ့နှစ်တစ်နှစ်အဖြစ်ကျမတို့မျှော်လင့်ထားပါတယ
် The Spirit of Christmas အရောက်ပွဲတော်ကို London Bridge Cathedral က Olympia ပြပွဲစင်တာမှာ November 4ရက်နေ့ကနေ10ရက်နေ့အထိကျင်းပခဲ့တာဖြစ်ပါတယ်ရှင်ကျေးဇူးလေးပါပါ
ပြည်တွင်ကခရစ်စမတ်အကျိုးပြင်ဆင်မှုတွေအကြောင်းကိုအလိမ္မာကပြောပြခဲ့တာပါ။အခုဆက်ပြီးတော့လမ်းလျှောက်တာရဲ့အကျိုးကျေးဇူးကိုလည်းကြည့်အောင်ပါရှင်။လမ်းလျှောက်ခြင်းကရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုမြှင့်တင်ပေးနိုင်တယ်လို့ကျန်းမာရေးအတွက်အထောက်အကူဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုကြပါတယ်။ဒါပေမဲ့လမ်းလျှောက်တာအပြင်နေ့စဉ်ကိုယ်လက်လှုပ်ရှားအားကစားအနေနဲ့ခန္ဓာကိုယ်ကြွက်သားတွေကိုခိုင်မာစေတဲ့လေ့ကျင့်ခန်းတွေကိုလည်းလွတ်တင်နေဆိုပြီးတော့ဆရာဝန်တွေကအကြံပြုပါတယ်။ AB သတင်းကိုအခြေခံပြီးမမျှသစင်အောင်ပြောပြပါမယ်ရှင်။
လမ်းလျှောက်ခြင်းရရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုမြင့်တင်ပေးဦးမကကျန်းမာရေးအတွက်လည်းပထမခြေလှမ်းအနေနဲ့လိုသင့်တဲ့အလွယ်ကူဆုံးနည်းလမ်းတစ်ခုဖြစ်ပါတယ
် Walking is in general a great
လမ်းလျှောက်တာကရေပြာအပြင်လိုသင့်တဲ့ကိုယ်လက်လှုပ်ရှားမှုတစ်ခုပါလမ်းလျှောက်ဖို့အထူးအထွေကိရိယာတွေမလိုသလိုအားကစားရင်သွားဖို့လည်းမလိုဘူးလေတက်တောင်တက်တာရှိတဲ့ဖနက်တရံနဲ့လမ်းလျှောက်ဖို့လုံခြုံတဲ့နေရာတစ်ခုပဲလိုတယ်
တပတ်ကိုအနည်းဆုံး2နာရီခွဲလောက်လမ်းလျှောက်တာလိုမျိုးအလေလက်ကိုလည်းလှုပ်ရှားမှုလုပ်ဖို့အမေရိကန်ခွဲစိတ်ဆရာဝန်တွေကအကြံပြုထားပါတယ်။လမ်းလျှောက်တာဟာနှလုံးသွေးတို့သတိမေယောဂါစိတ်ကြယောဂါနဲ့ကင်ဆာမျိုးစားတော်တော်များများကိုကာကွယ်ပေးနိုင်တယ်လို့သွေးတွင်းတကြားဓာတ်ပမာဏထိန်းညှိပေးတဲ့အပြင်ကိုယ်လေးချိန်ကျစေပြီးအိပ်ပျော်ဖို့လည်းအထောက်အကူဖြစ်တယ်လို့သူတို့ကအကြံပြုပါတယ်။နောက်ထပ်အားသာချက်တစ်ခုကတော့နှလုံးနဲ့အဆုတ်ကိုအားကောင်းစေပါတယ်။
Can allow them to meet the Surgeon General's recommendations for weekly
တပတ်ကိုအနည်းဆုံးမိနစ်150ကနေမိနစ်300လောက်အလေအလတ်ပြင်းထန်တဲ့အားကစားလေ့ကျင့်မှုလုပ်တင်တယ်လို့ဆရာဝန်တွေကလမ်းညွှန်အကြံပေးထားတာပါတရက်ကို나ယူဝက်အမြန်လမ်းလျှောက်နဲ့တပတ်ကို9ရက်လျှောက်ရင်ကိုရနိုင်ပါပြီ
ကျက်သားခွန်အားနဲ့ခန္ဓာကိုယ်တန်ဆွမ်းမှုအထောက်အကူရဖို့အတွက်လမ်းလျှောက်တာအပြင်တခြားလေ့ကျင့်ငန်းတွေပါတွဲလို့တင်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုပါတယ်ဒါကအမျိုးသမီးတွေအသက်ကြီးလာရင်အယူတက်မှာဖို့လည်းအထောက်အကူဖြစ်ပါတယ်
Additionally, we recommend 2 days at a minimum of.
ကျသားတည်ဆောက်မှုလေ့ကျင့်ခန်းတွေကိုအနည်းဆုံးတစ်ပတ်နှစ်ရက်လောက်လို့အကြံပြုထားပါတယ်။နေ့တိုင်းပုံမှန်လမ်းလျှောက်တာအပြင်လေးမာတာပဲဖြစ်ဖြစ်ယောဂလေ့ကျင့်တာပဲဖြစ်ဖြစ်ကျသားတန်မာစီရဲ့လေ့ကျင့်ခန်းမျိုးတစ်မျိုးမျိုးလည်းတွဲလုပ်သင့်ပါတယ်
။လမ်းလျှောက်တာနဲ့ပတ်သက်ပြီးတော့တချို့ကလည်းတနေ့ကိုခြေလမ်း1000လျှောက်မယ်ဆိုပြီးတော့သတ်မှတ်လမ်းလျှောက်ကြပါတယ်
။ We've all heard of 10,000 steps a day and that's a is
တရက်ကိုခြေလမ်း1000တက်မှတ်ပြီးတော့ရှောက်ကြတာကြားမှုမှာပါဒါက1960ပြည့်နှစ်တွေတုန်းကဂျပန်မှာဈေးကွက်စီးပွားရေးကြော်ညာတစ်ခုကနေစခဲ့တာပါဒါကစနစ်တကျလေးလာအခြေခံတက်မှတ်ထားတာမဟုတ်ပေမဲ့တိတာထင်ရှားတဲ့အကျိုးရလဒ်ကောင်းတွေတော့ရှိပါတယ်တနည်းကိုခြေလမ်း2500 3000လောက်ရှောက်နိုင်ရင်ကျန်းမာရေးအတွက်အထောက်အကူအရင်ဖြစ်ပါတယ်အမေရိကန်များစုကထင်တာထက်ကိုအထိုင်များကြတယ်။ဒါကြောင့်လည်းတစ်ပတ်ကိုမိနစ်150လောက်လမ်းလျှောက်ဖို့လိုပါတယ်။ဒါကအရင်များတယ်လို့ထင်ရင်ပုံမှန်လှုပ်ရှားမှုတွေမှာဓာတ်လီကနဲ့တက်မဲ့အစာလှေကနဲ့တက်တာပဲဖြစ်ဖြစ်ဈေးဝယ်သွားရင်ကားကိုနည်းနည်းဝေးတဲ့နေရာမှာရပ်ပြီးလမ်းလျှောက်လုံနေကြအလုပ်တွေမှာလှုပ်ရှားမှုနည်းနည်းပေါင်းဆက်လိုက်ရုံမှာပဲဒီလောက်လှုပ်ရှားမှုလေးတွေနဲ့စတာကလည်းကျန်းမာရေးအတွက်အလေးချင်ကောင်းတွေပါ
။လမ်းလျှောက်ခြင်းရလာပြီဆိုရင်တော့ကိုယ်လေးလှုပ်ရှားမှုပုံမှန်ဆက်လုပ်နိုင်တယ်လို့တောင်တက်တာဒါမှမဟုတ်လှုပ်ရှားမှုတွေကိုပူတူးလှုပ်တာမျိုးဆက်လုပ်နိုင်တယ်လို့လည်းသူကပြောပါတယ်။တငယ်ချင်းမိတ်ဆွေတွေနဲ့အတူလမ်းလျှောက်တာအိမ်မွေးခွေးလေးတွေနဲ့အတူလမ်းလျှောက်တာဟာလေလမ်းလျှောက်ဖို့တွားရီဖြစ်စေပါတယ်။ဒါမှမဟုတ်အသင်းဖွဲ့နဲ့လျှောက်တာမျိုးကလေလမ်းလျှောက်ဖို့ရည်မှန်းချက်အောင်မြင်အောင်အထောက်အကူဖြစ်တယ်လို့ကျမကြီးပညာရှင်တွေကထောက်ပြတိုက်တွန်းထားပါတယ်ရှင်။
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တို့ဖမ်းယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဖိုင်တိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့သောရရှင်နေအနေနဲ့တော့ VOA Radio ညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနာဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ15 32နဲ့လိုင်းလိုက်မီတာ190ကနေပြီးတော့တနာရီစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ VOA American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါရှင် VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာလ20ရက်ပုတ်ထူးမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ခြုံနေပေးနေပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးမှာပါရှင်အမေရိကန်နိုင်ငံရေးနဲ့ကမ္ဘာတလွားခီးသွွားအစီအစဉ်တွေမတိုင်ခင်မှာတော့အခုအရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အညာမြေကထနှောင်းပင်တွေမျိုးပြုတ်မဲ့အန္တရာယ်ကြုံရတဲ့အကြောင်းကိုကြားကြရမှာပါဒီအညာဒေသရဲ့ဌာနေမျိုးရင်းအရေးရတဲ့ဒီအလိချအပင်ကြီးမျိုးဖြစ်တဲ့ထနှောင်းပင်တွေကိုအခုအခါမှာပင်စီအခောက်တွေကိုခွာယူရောင်းချတာတွေရှိနေတဲ့အတွက်တင်းတက်တယ်လို့ဖြစ်ပြီးတော့အပင်တွေသေဆုံးမျိုးတုံးကုန်မှာကိုစိုးရိမ်နေကြပါတယ်။ဒီအကြောင်းကိုတော့ကုက္ကမောင်ဆွေးမင်းကဒီတစ်ပတ်မြေကြီးဩဇာစီစဉ်မှာတင်ဆက်ထားပါတယ်ရှင်။
ပင်ကြီးမျိုးဖြစ်တဲ့ထနှောင်းပင်တွေဟာအညာဒေသမှာတမာပင်မကြီးပင်ကုတ်ကုပင်တွေလောက်မပေါ်များပေမဲ့နေရာတိုင်းမှာအနည်းငယ်စီတော့ပေါက်ရောက်ကြတာတွေ့ရပါတယ်။နွေထနှောင်းစောင်းမကြီးမိုးစရက်လိုတောင်အရက်စာကျိုးလေးနဲ့ခေါ်ကြလေရှိပြီးပူပြင်းတဲ့နွေရာသီမှာနေပြောင်းမထိုးအောင်တစ်ကိုင်းတစ်ရွက်တွေကထီမိုးတလို့အုပ်ဆောင်ပေးထားပါတယ်။နွေရာသီမှာအပင်တော်တော်များများအရွက်ကြွေလေးရှိပေမဲ့ထနှောင်းပင်ကတော့အရွက်နုစိမ့်စိမ့်လေးတွေနဲ့ကြံ့ရင့်နေပါတယ်။ဒ Dajang Jiva Doro Miamma, Tanami Chien Balema, Wako Bi a Wiley Tota B, Nele Negan Abuja Bienje, Yayua Luji Riga, Yayua Yi Sunijali Shibare, Moyuan at the White Bawe, a Tanya Dida de Choma, Tanangu and New, Tanangurugu, a Dodo Saja at the Le Shijabare. Tanomiye Tujaja ga Silo Piolo Maluegube, Adigo Seisa Nuasa, Masensoya Ma, a Ben Pian Baujara Pibare, Akuro Erilo Bobom Yam Yam Hoja Vime, and Yadi Dama da Paulishi de Tanomi Nuigu, Benzi Akaukwa, Yangwe Nijare Adwe, a Bendwe Kwebiago Mago, Soin Yare Achini Ne, Jondwe Nijaya Babi, The Yene Lungama, Dwindu Jeje, a Dombu Jara, Dickau Sose Bulo Jara, Doya Cheyama, a Dombu Jara, a Bawin, the Cholemu Donzanguma, a Kaugo Juche, a Seyabu Adwe, Tanangago, a Dombu Jara, Duyabare, Tanangago, Benzi Bale, a Bia Kuala Yin, then that the Lupi, the Pivine, a Benzi Duavare. Erilo Mohobe, the Chame Quara Pipi, a Kanai Quara Pipi, a Benya Pissingo Tigai B, the Dampi Machine Danaibe, the Pibine Chautui Laga, the Danto do net the Sonduana Mare, Erilo Ayaya Nishi Benji Pidet, Nanga Gu Qua Yoncha Javi Mele, Zegong Yalara or Mohobabu, the Beitago, a Kugala Bauzi, the Town of Majobabu, the Bingo Kaukwaye, Lozoyama, Kaman Abida, Chaubida, de Majobabu. Erilau Tambone Tanomi Nuha, a Pizone Jodui Laya Babi, Dajan Deda Gandrigayo, Tasaya Rigayo, a Mianzon Kawe Javu Lu Abarelu, a Jenga Miladi Dama Chesabi, Tipin Sabio Yene, Brahita Longan Loka Nijare, Jelem Yi Brahita Apoye, Usoundu to Upide, Gozo Mintaiga Kulu Pio Bare.
The Cavalone Shin, Damabe, Dimamananga, Ale Banga, Dimakuita. Uma Memburu Baro Solution, the Jinan Jong Chaudo Solution, Nessin, Emmatama, Abuchin Yemare, Chanuru, and Yadi Dama Solution, the Tame no Majibe no Law, Mamiavi Melo, the Tanambi Hale, Emmatamago, a Ye Pavare, Pajonaso, Chanuru, Noa Jondari, Sejondari, no. ခยีတခုနဲ့တခုခြေရွာတေရွာနဲ့တေရွာမျိုးတွေရပြန်လာလို့ရှိရင်ဒီထနောင်းပင်လေးတွေရဲ့အောက်မှာနေလိုက်မယ်ဆိုလို့ရှိရင်တကယ်ရှင်အရေးရပြီးရောပေါ့နော်ရှင်ထဲမှာအေးမြစေပါတယ်လက်ရှိလူတွေကဆင်းရဲချက်သေးတာတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီအခြားဥပမာအားဖြင့်ဒီထနောင်းခွာမဲ့မိသားစုရဲ့ဝင်ခြေကို ကောတပတ်တလန်းနေပြီးတော့လဲဥမာရှာလို့ရပါတယ်ဘယ်လိုနီးနဲ့ရှာလို့ရလဲဆိုအညာဒေတာမှာဥမာနောက်ဆုံးတမာရွက်ခုပြီးတော့တမာရွက်ပြုတ်ပြီးတော့ရောင်းလို့ရတယ်နောက်တစ်ခုကကျွန်တော်တို့ဒီဘဲနွာရာတွေမြေဘဲလိုက်နွာရာတွေအခြားလုံငန်းဥမာနောက်ချိပောက်တာတွေနောက်နွားချိကောက်တာတွေဒီလိုနီးလန်းနဲ့လဲပြန်ရှာလို့ရပါတယ်ပေါ့နော်စာဝတ်နေရဲ့ချက်တဲခဲ့မယ်ဆိုရင်တောင်မှာပဲဒီလိုအရေးရတဲ့အပေမျိုး Maga, Lutoro Miamaga, the Tanambe Nego, Akau de Quare, Aquene Quare, the Lu Quarai Luci, the Tibin de Bea, the Duaran Bona, Tibin, Akau Quararia, and Madamago, Yiji, Tudoye, Mieno, Akau Lupio Melo, Aben de Benoa, Giant, the Dora Pete, the Bawa Bawinjan, shoot out in Yachima, so in Luci, the Kau de Quarao, Damia, Mepti, the Do Urea, Jimu Alago, Tau Charari, Logan Alumia Maria.
A cook at Tanombe and Yazo, a conqua cayare, Niariha, Magui dying dream up, Chijabare. Where do Gale, Pyong Yong Dindin, where you need Jadalu, a cowqua, Yondu, Regale, Pyong Yong Dindin, qua you need Jabare. The daughter Nagani, Jewa, Osu, the Choma, a Yatarega, Katare, Dogonsuda, Shibi, me, a coolo, the cowquarago, ye udari, Malobe, Tingo, the co dari gobe, ye udari, Shidello, Subare. Now the car kick a la chini ya, Ubri so momugo, jeje mamma, malo yere a dwe, Tanonga quara go, desaya, dito tanagale, Winsen sisida, malo ye babu, the get out tanomi ham, yamaning a mashe jazo, and ya did that sisim yoyin, tipin to cupi de soda, she sasuri ye, yadi work of yadi rema, tet twin sasuda go, chiji apit, dishine mare. Erilo deda muyin tipim chite adwe. Deda muyin ching e dargarwigale. Nako identally shire abim yopi bare. အထူးသဖြင့်စူးထက်တဲ့အပင်ဖြစ်တဲ့အတွက်ကျင်းငှက်တွေကိုညအခါအပင်မော်တဲ့ဖမ်းယူစားတောက်တတ်တဲ့မွေးသွားတွေအလွယ်တကူတက်ဖို့ခက်ခဲတဲ့အတွက်လည်းကျင်းငှက်ဒီအတွက်အိတ်တန်းလို့အတိုက်ဖွဲ့တာအများဆုံးသစ်ပင်တစ်ပင်ဖြစ်ပါတယ်ဒါကြောင့်ထနောင်းမေဟာအညာဒေသရဲ့ဂေဟဗေဒစနစ်ကိုထိမ့်သိမ်းထားတဲ့ဒေသမျိုးရင်းအပင်ဖြစ်တဲ့အတွက်ဆက်လက်ထိမ့်သိမ်းဖို့လိုအပ်တယ်လို့မြေလက်ဒေသကတဘာဝပတ်ဝန်းကျင်အရေးပညာပေးဆောင်ရွက်နေသူတဦးကပြောပါတယ
်ဒီဒေသမျိုးရင်းတွေကတော့ကျွန်တော်တို့ထိမ့်သိမ်းရမယ်ဒီမှာပါတာပေါ့နော်ထနောင်းမေတွေကိုခောက်ခွာရောက်လာလို့ပါလို့ဆိုလို့ရှိရင်လည်းကျွန်တော်တို့အစီအမရှိတဲ့အပူပိုင်းဒေသရဲ့ဒါမျိုးစိတ်တစ်ခုပဲလေဒါအခုလိုကာလမှာအရေးကြီးနဲ့ထိမ့်သိမ်းဖို့လိုအပ်တယ်ဆိုတော့ဒီထနောင်းနဲ့ပတ်သက်ပြီးတော့အဲတခြားလူတွေတွေမဟုတ်ဘူးတရိษံနေနောက်ဒီပတ်ဝန်းကျင်ကြီးတစ်ခုလုံးတစ်ပတ်ပေးနေတဲ့ဆိုတဲ့ဟာမျိုးပေါ့နော်ဟိုအဲ့လိုအသီးစိတ်လေးနဲ့ကိုယ်အနီးနားမှာရှိတဲ့ဥစ္စာတွေကိုကာကွယ်နိုင်မယ်ဆိုလို့ရှိရင်တော့ဒါထိအောင်မယ်လို့မြင်ပါတယ်ကျင်းငှက်တွေရဲ့သူတို့ရှင်သန်မှုပုံစံမှာဆိုလို့ရှိရင်ထနောင်းကနွေရာသီမှာတော်တော်လေးကိုအေးမြမှုကိုပေးရဆိုတဲ့အနေထားမှာရှိတယ်ပေါ့လေတော်တော်များများကစာဘူးလောင်းလိုဟာမျိုးတွေထနောင်းမှာတိုက်ဖွဲ့ရတွေ့ရနောက်တခြားပုံချွဲလိုဘုကလုံးလိုဟာမျိုးတွေလည်းတွေ့ရတယ်ပေါ့လေထနောင်းရဲ့ရှိနေတဲ့ရွက်အနေထားတော့စိတ်စိတ်လေးနဲ့ကုံလုံးကိုလုံအောင်ကာထားတဲ့ပုံစံမျိုးဖြစ်နေတော့နေအောင်ကြီးရတဲ့၎င်းလေတိုက်တယ်ဆိုလို့ရှိရင်လည်းသူ့ရဲ့လေတန်းဒီနေတန်းတော့မိုးဆိုလို့ရှိရင်တော့တောင်းတမ်းမိုးကဟိုမိုးစက်မပေါ်လေးကြရင်တော့ထနောင်းပင်အောက်ကကျွန်တော်လွတ်တယ်ပေါ့နော်ထနောင်းကြီးရဲ့ပုံစံကတောင်းတမ်းဥရုတန်းလေးကိုခံနိုင်တဲ့ပုံစံမျိုးလေးနေထားမှရှိတယ်ဝေးရပါလေဆိုလို့ရှိရင်ကလည်းထနောင်းစူးရပါလေကြောင်တက်နေရတာပေါ့နော်အဲ့တော့ကြီးငင့်တွေနေနဲ့ရှောင်ဖို့ရှားဖို့အချိန်ရတာပေါ့ထနောင်းမင်းရဲ့သူ့ရဲ့ဖြစ်တည်မှုပုံစံကပေါ့နော်ကြီးငင့်တွေတော့ကတော့ဒါတော်လေးကိုအကျိုးရှိတယ်လို့ကျွန်တော်မြင်ပါတယ
်အခုအခါမှာဆိုရင်အညာဒေသမှာထနောင်းမင်းတွေတင်သာမကဒေသမျိုးရင်းအရေးရသစ်ပင်ကြီးတွေဖြစ်ကြတဲ့ကုတ်ကိုပင်မကြီးပင်နဲ့ထမ်းပင်တွေကိုလည်းအရေးကြီးထိမ့်သိမ့်ဖို့ကာကွယ်ဖို့လိုအပ်နေတယ်ဆိုတာဒေသတွင်းသဘာဝပတ်ဝန်းကျင်သမားတွေသစ်ပင်စိုက်ပျိုးတဲ့သူတွေနဲ့မီဒီယာတွေမှာဖော်ပြနေကြပါတယ်ကုတ်ကိုပင်တွေဆိုရင်လည်းလမ်းမလွတ်လို့ဆိုပြီးအလွယ်တကူခုတ်လဲတာတွေရှိပါတယ်မကြီးပင်တွေကိုလည်းအမွေးတိုင်လုပ်ဖို့အတွက်ခုတ်လဲကြတာအပင်နေမကြီးဝက်တွေကိုပိတ်တဲ့ချိန်နဲ့ရောင်းဖို့အတွက်ဂိုင်းတွေကိုခုတ်ယူကြတာတွေလှုပ်လာကြပါတယ်။ဒါ့အပြင်အစိုးဆုံးကတော့ထမ်းပင်တွေကိုဆက်လွှာတွေနဲ့လှည့်ပြီးရောင်းချတာတွေကိုအလွယ်တကူလုပ်နေကြတာပါပဲ။ဒါနဲ့ပတ်သက်လို့လည်းထိရောက်တဲ့အရေးယူတားမြစ်မှုတွေမတွေ့ရပါဘူးခင်ဗျာ
။ကိုကမောင်ဆွေမင်းတင်ဆက်တဲ့မြေကြီးဩစာအစီအစဉ်ပါရှင်။ကဘာတလွားခီသွားအပတ်စဉ်စစ်စင်ကိုမကြခင်တင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံရေးသတင်းဆောင်ပါတို့ကိုအခုအရင်ဆုံးပြောပြပါမယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်ကျန်းသစ်စာကျိန်းဆိုတာဝန်ယူဖို့ဒီအချိန်နှစ်လလောက်လိုသေးပေမဲ့လို့လည်းသူစတင်ဆောင်ရွက်မဲ့ဒီပြည်တွင်းဦးစားပေးအစီအစဉ်တွေကိုတော့ရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲအနိုင်ရတဲ့အကြောင်းကြေညာတဲ့နေ့တွေမှာပြောဆိုထားပြီးဖြစ်ပါတယ်။ဒီစီစဉ်တွေကိုစတင်ဆောင်ရွက်ဖို့အစိုးရဖွဲ့ဝင်ဝင်ကြီးတွေနဲ့အရေးကြီးတဲ့ဒီတာဝန်ယူမဲ့သူတွေကိုခန့်ထားရေးအဆိုပြုထားပြီးတော့အထက်လွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လဲစ조사နေပါတယ်။ VOD Washington မြို့တော်ကအကြီးတန်းသတင်းတောက် Catherine Presley သတင်းပေးပို့ထားတာကိုတော့ဦးသိန်းထိုင်ကိုပြောပြပါမယ်ရှင်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဇန်နဝါရီလ20ရက်နေ့မှာကျန်းသစ်စာကျိန်းဆိုသမ္မတတာဝန်ယူမှာဖြစ်ပေမဲ့လဲအစိုးရဖွဲ့စည်းတာဝန်ယူဖို့လူတွေခံထားရေးအဆိုပြုတာရာသားတာလေးစပြီးတော့တာဝန်ယူလို့ဆောင်နေပါပြီ။ပုံမှန်အားဖြင့်ဝန်ကြီးဌာန15ခုအတွက်ခန့်အပ်ဖို့အဆိုပြုပြီးပြီဆိုရင်ကုလသမဂ္ဂဆိုင်ရာတန်မတ်ကြီးနောက်ကုံသွေးကြီးကိုစလေထောင်လေးဌာနညွှန်ကြားရေးမှူးစသဖြင့်ဝန်ကြီးအဆင့်နဲ့ဒန်းတူအခြေခဲ့နေရာဆယ်နေရာကိုခန့်ထားဖို့အဆိုပြုရပါတယ်။ဒုသမ္မတနဲ့အင်ဂျီရောရာရှိချုပ်ရာဒူးတွေကိုအထက်လွှတ်တော်ကအတည်ပြုဖို့မလိုပေမဲ့ကျန်တဲ့ရာဒူးတာဝန်တွေကိုတော့ရှားနဲ့ချီပြီးအတည်ပြုပေးရပါတယ်။ထာအင်ဂျီရောသဗ္ဗရယုံကမ်းမှာပြန်တာဝန်မယူခင်ကလေးကလာမဲ့လေးနှစ်ပြည်ရင်းမှာသူဆောင်ရွက်မဲ့စီစဉ်နေတဲ့ပတ်သက်ပြီးအခြေခံတွေချမှတ်ပြောဆိုနေပါလေရေကောက်ပွဲနိုင်ရတဲ့နေ့ကလေးကဒေါ်နယ်ထရမ့်ခုလိုပြောဆိုတာ
ပါ We're going to fix everything about our country and we made history for a reason
ဒီတိုင်းဒီမှာမှားနေတာတွေအားလုံးကိုကျွန်တော်တို့ပြင်ပါမယ်ကျွန်တော်တို့ဒီညမှာသမိုင်းမှတ်တမ်းတင်လိုက်တဲ့အကြောင်းကလည်းဒီအတွက်ပဲဖြစ်ပါတယ်
ဒီတိုင်းပြည်မှာမှားနေတာတွေလို့ဒေါ်နယ်ထရမ့်ပြောဆိုတဲ့အထက်မှာပထမအဦးဆုံးဦးစားပေးလုပ်မဲ့အစီအစဉ်ကလူဝင်မှုကြီးကြပ်ရေးကိစ္စပြန်လည်ပြင်ဆင်ဖို့လို့ပြောပါတယ်။နယ်စပ်တွေကိုလုံခြုံအောင်ကာဖို့သူကပြောနေတာပါ
။ We're going to have to seal up those borders and we're going to have to let people come
in. နယ်စပ်တွေကိုကျွန်တော်တို့လုံခြုံအောင်လုပ်ပြပါမယ်။ ဒီတိုင်းပြည်တဲ့ကိုလူတွေလာရောက်ခွင့်ပေးမှာပါဒီလူတွေကိုပြန်လာစေချင်ပါတယ်ဒါပေမဲ့လာခြင်းနဲ့ဆိုရင်သူတို့တရားဝင်နည်းလမ်းနဲ့ပဲလာလို့ရပါလိမ့်မယ်
မတမ်းမရမရှိပဲနိုင်ငံတွင်းမှာဝင်လာတဲ့တားနဲ့ချီတဲ့ရှင်ပြောင်းဝင်ရောက်လာသူတွေကိုနေရက်ဆူးလိုက်ပြုံလိုက်ပြန်ပို့မယ်လို့ဒေါ်နယ်ထရန့်ကဂရီဘေးပြောဆိုထားပါတယ်ဒီလိုပြန်ပို့မယ်ဆိုရင်ဗီလာနဲ့ချီပြီးတော့ကုန်ကြနိုင်တယ်လို့အဖွဲ့စည်းတွေအများပြားနဲ့ကိုယ်စားလှယ်တွေလိုအပ်မယ်ဆိုပြီးကျွမ်းကျင်သူတွေကတော့ထောက်ပြကြပါတယ်ဘယ်အစီအစဉ်မှအသေးစိတ်ပြောဆိုတာမျိုးတော့မရှိသေးပါဘူးဒါပေမဲ့လည်းထောက်ထားမဲ့ရှင်ပြောင်းနေထိုင်သူတွေကိုနေရက်ပြန်ပို့ရေးအတွက်ကြီးကြပ်ဖို့သူဆိုပြထားတဲ့တွန်ဟော်မန်ကတော့သူဟာလုံးလုံးမဲ့နေရာတွေကိုပဲအာရုံစိုက်မှာဖြစ်ပြီးအိမ်ကြီးချင်းတွေကိုဂရုစိုက်မှာမဟုတ်ဘူးလို့ CBS ရုပ်သံ60 minutes အစီအစဉ်မှာပြောဆိုထားပါလေရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဆောင်ရွက်မယ်ဆိုတဲ့ဒုတိယဦးစားပေးအစီအစဉ်ကတော့ငွေကြေးဖောင်းပွမှုကိုကင်တွယ်ဖို့ပါသူဒုသမ္မတအဖြစ်ရထားတဲ့ရွေးကောက်ခံဒုသမ္မတ Cherry Bass ကရွေးကောက်ပွဲနဲ့ရတဲ့နေ့ကအခုလိုပြောဆိုထားပါတယ် And after the
greatest political comeback American သမိုင်းမှာအကြီးမားဆုံးနိုင်ငံရေးအရာအောင်ပွဲတွေပြန်ခံနိုင်ခဲ့ပါပြီ Donald Trump ရဲ့ဦးဆောင်မှုအောက်မှာတိုင်းပြည်ရဲ့စီးပွားရေးကိုအကြီးမြတ်ဆုံးအောင်မြင်မှုတွေရအောင်ကျွန်တော်တို့ဦးဆောင်သွားမှာပ
ါ Message စီးပွားပွဲတွေမှာသူဟာအမေရိကသာပထမဆိုတဲ့အတိုင်းလှုပ်ဆောင်သွားမယ်ကြောင်း Trump ကဂရီဘေးပြောဆိုထားတာပါနိုင်ငံခြားအကုန်ပစ္စည်းတွေပေါ်မှာတွင်းကုန်ကုန်တွေစီးကျက်ပြီးလူမှုဖော်လို့ရထောက်ပန်းနဲ့စားသောက်ဆိုင်တွေမှာစပွဲတိုးတွေဘောနပ်စရသလိုအပိုကြီးရတဲ့ငွေတွေပေါ်မှာအခွန်ကောက်တာမျိုးတွေလုံးမမဟုတ်ဘူးလို့ပြောဆိုထားပါလေ America has
given us အမေရိကန်ပြည်သူတွေဟာအရင်ကတခါမှမကြုံဘူးလောက်အောင်အင်မတန်အင်အားကြီးမားစွာကျွန်တော်တို့ကိုတာဝန်အနှင်းလိုက်တာပ
ါ Tesla နဲ့ Space Company ပိုင်ရှင် Billion of the TG Elon Musk နဲ့ Republican Party တွင်တပ္ပတလောင်းရှင်ပြန်ခဲ့တဲ့ဗီဗက်ရမစာမီတို့ကိုအစိုးရလုပ်ငန်းနဲ့ဘျူရိုကရေစီငွေကြေးသုံးစွဲမှုတွေမှာထိရောက်မှုရှိမရှိကြီးကြပ်ရေးဌာနဖွဲ့စည်းပြီးဥဆောင်မှုအဆိုပြုထားပါလေအထက်လွှတ်တော်နဲ့အောက်လွှတ်တော်ကို Republican Party ကအများစုအနေနဲ့ထိချုပ်လိုက်ပြီးဖြစ်တဲ့အတွက်လဲ Trump အဆိုပြုထားတဲ့နိုင်ငံခြားရေးဝန်ကြီးကာကွယ်ရေးဝန်ကြီးအမိမေလုံခြုံရေးဝန်ကြီးတဘောဝန်ကျင်ကာကွယ်ရေးအေဂျင်စီအုပ်ချုပ်ရေးမှူးကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနဲ့အစ္စရေးနိုင်ငံဆိုင်ရာတန်မတ်ကြီးလိုတာဝန်တွေကိုထက်လတော်အနေနဲ့အန်တားမရှိအတီးပြုမှာတေချာသလောက်ရှိနေပါလေသမ္မတအောင်ထရန့်အနေနဲ့အစိုးရကြီးကလေးတောင်လောက်ကိုတာဝန်ယူခံထားရဖို့ရှိတယ်ဆိုပြီးအမေရိကန်သတင်းတွေမှာဖော်ပြပါလေသမ္မတအဖြစ်ဂျန်သစ်စာချိန်ဆဖို့နှစ်လလောက်ပဲကျန်တော့တဲ့အတွက်ဒေါ်နယ်ထရန့်ဒုတိယအကြိမ်တမ်းပြည်ကိုဘယ်လိုအချုပ်မလဲဆိုတာကလာမယ့်လပိုင်းတွေအတွင်းမှာရှင်းရှင်းလင်းလင်းပြပြသားသားပို့တွေ့ရမှာဖြစ်ပါလေတေချာတစ်ခုကတော့သမ္မတဘိုင်ဒန်အုပ်ချုပ်ခဲ့တဲ့ကာလတွေနဲ့ပုံစံလုံးဝကွဲလွဲသွားမယ်ဆိုတာကိုအများလက်ခံထားကြပါတယ်ခင်ဗျာ
။ဥဒင်းထိုင်ဦးပြောပြပေးခဲ့တာပါရှင်။ဒီလိုအငင်းပွားစရာတွေဖြစ်နေတဲ့ Trump ဝန်ကြီးအဖွဲ့ရွေးချယ်မှုနဲ့ပတ်သက်ပြီးတော့လည်းတဆက်တည်းတင်ပြပေးချင်ပါတယ်။ရွေးကောက်ခံသမ္မတ Donald Trump ရဲ့ဝန်ကြီးအဖွဲ့ဝင်ရွေးချယ်ထားတာနဲ့ပတ်သက်ပြီးတော့ Democrat ဒေသမှက Republican တွေကြားမှာပါအငင်းပွားစရာဖြစ်နေပါတယ်။ဒါမဲ့လေ Republican Party ဝင်ဖြစ်တဲ့ Outdoor Actor Mike Johnson ကဝန်ကြီးအဖွဲ့ဝင်တစ်တွေဟာ American လူလူကရွေးချယ်တင်မြှောက်ထားတဲ့သူတွေဖြစ်တဲ့အကြောင်းသတိပေးပြောကြားလိုက်ပြီးတော့အချက်လွတ်တော်ကအတည်ပြုပြီးရင်သူတို့အနေနဲ့တာဝန်စတင်ထမ်းဆောင်ရမှာဖြစ်တယ်လို့ပြောပါရယ် VOA သတင်းတောက် Veronica Petra Iglesia သတင်းပေးပို့ထားတာကိုတော့ကိုအောင်ကပြောပြပါမယ်ရှင်
ဝေကောက်ခံသမ္မတဒေါ်နယ်ထရန့်မှာပြီးခဲ့တဲ့သတင်းပတ်ကုံအထိသူအစိုးရအဖွဲ့ဝင်တစ်တွေကိုဆက်လက်ရွေးချယ်နေပါတယ်။အဲ့ဒီထဲမှာရင်းနှီးတဲ့သဘာဝဓာတ်ငွေကုမ္ပဏီတွေအတွက်ကြိုးဆောင်ပေးနေသူ Chris Wright ကိုစွမ်းရင်ဝန်ကြီးအဖြစ်အဆိုပြုလိုက်တာပါ။ဒါအပြင်သူ့ဘော်တစ္ဆာခံသူတွေကိုလည်းအဓိကကျတဲ့နေရာတွေမှာအဆိုပြုခံရပါတယ်။ Republican အောက်လွှတ်တော်အမတ် Matt Gaetz ကိုရှင်းနေချုပ်အဖြစ်အဆိုပြုလိုက်တာပါ။အလှတော်စည်းကမ်းထိန်းသိမ်းရေးကော်မတီကတော့ Gaetz လိမ်ပိုင်းဆိုင်ရာထိပါနှောက်ယှက်မှုနဲ့မိုးရေဆေးအသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတာပါ Gaetz ကတော့ဒီဆဆွဲချက်တွေကိုညှင်းဆန်ထားပါတယ်ရွေးကောက်ခံဒီမိုကရက်အထက်လွှတ်တော် Matt Adamschiff က Gaetz ဟာဒီရာဒူးနေရာအတွက်မသင့်တော်သူလို့ CNN State of the Union မှာအခုလိုပြောကြားပါတယ်
Are we really going to have an attorney
general? Klinge Lincoln Kumbu ne mu yise tong swae tu lo su swae tha tu le phit de pyin. Di mu ne patat lo song gan sit sit mu re ko nau che han ta tu. Tiya yi thana long gan saung ta ne patat pi atwe chong long wa ma shi de lo. ဒီဌာနကနေစုံစမ်းစစ်ဆေးခံရသူတယောက်ဟာရှင်းနေကြုတ်တကယ်ပဲဖြစ်လာမှာပါလား
Republican အထက်လွှတ်တော်အမတ် Mark Gwin Mullen ကစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့အထက်လွှတ်တော်အနေနဲ့တီးခွင့်ရှိသင့်ပြီး Gates အနေနဲ့တခြားသူတွေလိုပဲအခွင့်အရေးရှိသင့်တယ်လို့ NBC Meet the Press အစီအစဉ်မှာပြောကြားပါတယ်
I have no doubt
that Matt Hardy လို့တွေသင့်တော်သူဖြစ်တဲ့အကြောင်း Trump အနေနဲ့ယုံကြည်တာကိုတန်တရားဖြစ်စရာမရှိပါဘူးမတ်ဘောချာရွေးချယ်ဆွေးပြူထားသူတွေလိုပဲဆက်ဆံသွားမှာပါ။အ
ာလော့တော်ဒီမိုကရက်ခေါင်းဆောင်ဟက်ကင်းဂျက်ဖရီးစ်ကတော့အခုလိုမေးခွန်းထုတ်ပါတယ်
။ Is this the very best
that အခုလိုထိတ်တိုက်ရင်ဆိုင်မှုတွေအချိန်မြင့်နေတဲ့အချိန်မျိုးမှာ American ပြည်ထောင်စုအနေနဲ့ဒါဟာအကောင်းဆုံးရွေးချယ်မှုပါလား။သိပ်သိချပါတယ်မဟုတ်ပါဘူး
။ American ပြည်သူတွေက Donald Trump ကိုရွေးချယ်တာဟာအပြောင်းလဲတွေလုပ်ဖို့ Republican တွေကိုလုံပိုင်ခွင့်ပေးလိုက်တာလို့အာလော့တော်ဥက္ကဋ္ဌ Mike Johnson က CNN State of the Union စီစဉ်မှာကုလို့ပြောပါတယ
်။ Any president has the right
ဘယ်သမရပဲဖြစ်ဖြစ်သူချိန်နှစ်သက်သူသူ့ရဲ့မူဝါဒတွေကိုအကောင့်ထဲပေါ်ပေးမဲ့သူကိုအစိုးရအဖွဲ့ဝင်ဖြစ်ဆိုပြုခွင့်ရှိပါတယ်။အဲ့သူတွေကသူတို့တာဝန်ကြရာဌာနတွေမှာဦးဆောင်ပြီးပြောင်းလဲတွေကောင်းထဲပေါ်ပါလိမ့်မယ်။
ထရမ်ရွေးချယ်အစိုးပြုထားတဲ့အစိုးရဝန်ကြီးတွေကိုအထက်လွှတ်တော်ကအလင်းအမြန်အတီးပြုတ်ပေးပွဲရှိနေပါတယ်။ဒါအပြင်သူရွေးချယ်အစိုးပြုသူဝန်ကြီးတွေကိုအထက်လွှတ်တော်ကစစ်ဆေးမေးမြန်းအတီးပြုတ်စရာမလိုပဲသမရကနေတရိုက်ခန့်ခွင့်ပေးဖို့လဲအထက်လွှတ်တော်ကိုတောင်းဆိုထားပါတယ်ခင်ဗျာ။
အသေးကြာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
နွေဘာ20ရက်ပௌထုမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါရရှင်အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့ကမ္ဘာတလွားခီးသွွားအစီအစဉ်ကိုထုတ်လင်းပေးပါမယ်ဒီတစ်ပတ်ကတော့တောင်အမေရိကတိုက်ကပေရူးနိုင်ငံစီကိုသွားကြရအောင်ပါပေရူးနိုင်ငံကအန်ဒက်စ်တောင်တန်းကြီးတွေမှာအယောင်ဆုံးဖြစ်နေတဲ့တောင်ကြီးတစ်ခုရှိပါတယ်ခရမ်းရောင်စိမ့်ပြရောင်ရွှေရောင်စတဲ့အယောင်တွေနဲ့ထူးခြားလာတဲ့ဒီကက်စကိုဒေတာကတောင်ကြီးစီကိုတော့မဆုမြတ်မွန်ကကဘာတလွားခီးသီးသွားစီစဉ်ကနေခေါ်တော့ပါလိမ့်မယ်ရှင
်ပေရူးနိုင်ငံအနောက်ဖက်ပစိဖိတ်သမုဒ္ဒရာနဲ့မြင်းမြိုင်လိုဖြစ်နေတဲ့အင်ဒီးစ်တောင်တန်းတွေထဲမှာအင်မတန်မှထူးခြားတဲ့တောင်ကြီးတစ်ခုရှိပါတယ်စပိန်လိုအန်ဂက်ဆန်လို့ခေါ်တဲ့တောင်ကြီးကတခြားတောင်တွေနဲ့မတူဘဲအယောင်ဆုံးလို့ဖြစ်နေလို့ Rainbow Mountainတက်တန်တောင်ကြီးလို့တင်စားခေါ်ကြပါတယ်လွန်ခဲ့တဲ့နှစ်ပေါင်းတန်းတဲ့ချီကမြေအောက်ပြည့်ရဂျော်ဂျီတွေတစ်ခုနဲ့တစ်ခုပွတ်တိုက်မိရာကဖြစ်လာတဲ့သဘာဝရဲ့ဖန်တီးမှုတစ်ခုပါကူစကိုဒေသမှာရှိတဲ့ဒီအောင်ဆုံးတောင်ကြီးကိုအရင်တုန်းကအပြင်ကလူတွေသိမ့်မသိခဲ့ကြပေမဲ့အခုတော့ကဘာလက်ခီးတဲ့တွေကိုဆွဲဆောင်ထားရနေရတစ်ခုဖြစ်နေပါပြီခရမ်းရောင်စိမ့်ပြရောင်အနီရောင်ရွှေရောင်စတဲ့အယောင်တွေဖြစ်နေတဲ့တောင်ဂျော်ဂျီကိုမြင်ရဖို့ပေ16000အမြင့်ရှိတဲ့တောင်ထိပ်ကိုနှစ်နာရီလောက်တက်ကြရပါတယ်။အခုဆိုရင်ရောင်စုံတက်တန်တောင်ကြီးကိုတက်ကြတဲ့ကဘာလက်ခီးတဲ့ဒီနေ့ကိုတထောင်လောက်ရှိပါတယ်။ခုလိုနိုင်ငံဆောင်ကဧည့်သည်တွေလာကြတဲ့အတွက်ဒေသခံတွေဝင်ငွေရလို့ဝမ်းသာနေကြပါတယ်
။ Más dedicamos lo que es la ganadería y la agricultura.
ကျွန်တော်တို့တတလုံးတလိမ့်ဆန်မွေးမြူးရေးနဲ့လေယာစိုက်ပျိုးရေးကိုပဲလှုပ်လာကြတာပါဓမ္မလူတွေကတိတ်ဆင်းရဲကြတယ်လေအထက်တန်းကျောင်းအထီးတန်းနိုင်မှုအခွင့်အလမ်းလည်းမရှိကြပါဘူးအခုတော့ရောင်စုံတောင်တန်းကြီးတွေကြောင်းအလုတ်ကင်တွေပေါ်လာပါတယ်ကျွန်တော်တို့လိုမိပါတဲ့အနေနဲ့အနာဂတ်ဆိုတာကိုစဉ်းစားလာနိုင်ကြပါတယ်ပူကောင်းတဲ့ဘဝတွေပိုင်ဆိုင်ဖို့စိတ်ကူးလာနိုင်ကြတာပေါ့ဗျာ
တောင်အမေရိကတိုက်ဖာသာရှိတဲ့ဘိုးမပါတဲ့တက္ကလအုပ်အမျိုးနွယ်ဝင်သုံးနဲ့ခက်ဆင်ဆင်တူတဲ့အယ်ပါကာတရိတ်ဆန်တွေကိုမွေးမြူဝင်ငွေရှာကြတဲ့ဒေသခံတွေအတွက်တော့ကမ္ဘာလက်ခီးသွွားလုပ်ငန်းကရတဲ့ဝင်ငွေကအားတက်စရာဖြစ်ပါတယ်ဒီဒေသမှာနေကြသူတွေဟာပမ်ပါချီရီမူလဌာနေတိုင်းရင်းသားတွေဖြစ်ကြပါတယ်နေရာအတီတကြားမဟုတ်ဘဲရေချီယာမျက်နှာကိုလှည့်လည်နေထိုင်ခဲ့ကြသူတွေပါ စိုက်ပျိုးမွေးမြူဝင်ငွေရှာရတဲ့လုပ်ငန်းကိုဆွန့်လွှတ်ပြီးအမေဇုန်တစ်တော်ကြီးတွေကအန္တရာယ်များလာတဲ့တပ်တူတွင်တူလုပ်ငန်းတွေမှာသွားပြီးအလုပ်လုပ်နေကြသူတွေလည်းမနှဲပါဘူးအခုတော့ပမ်ပါချယ်ရီတိုင်းရင်းသားတွေအနေနဲ့သူတို့ဘိုးဘွားပိုင်မြေပေါ်လာကြတဲ့ကဘာလက်ခီးတွေတွေကိုတယောက်ကို3ဒေါ်လာစီကောက်ခံဝင်ငွေရှာလို့ရနေပါပြီဒါကြောင့်ပမ်ပါချယ်ရီလူမှုအတိုင်းအဝိုင်းအတွက်တစ်နှစ်ကိုဝင်ငွေဒေါ်လာ4သိန်းလောက်ရတယ်လို့ဆိုပါတယ်ဒါပေမဲ့ဝေးလံခေါင်ဖြားပြီးတော့အခြေခံဆောက်အုံတွေမရှိတဲ့ဒေသမှာကဘာလက်ခီးတဲ့တွေအတွက်အခက်အခဲတော့ရှိပါတယ်
။ No estamos preparados ahorita. Nos falta mucho para la atención de turistas, por ejemplo, en el camino.
ကျွန်တော်မှဘာမှပြင်ဆင်ထားတာမရှိပါဘူး။ကဘာလက်ဧည့်သည်တွေအတွက်နေထိုင်ရေး၊သွားရေး၊လာရေးအားလုံးအားနည်းပါတယ်။ကားတွေရပ်ဖို့နေရာတွေမရှိဘူး။တဲခုံဖို့နေရာတွေမရှိသေးပါဘူး။ကျွန်တော်တို့စီလာကြတဲ့ဧည့်သည်တွေအခုထက်ပိုကောင်းတဲ့အတွေ့အကြုံတွေရရှိခြင်းပါတယ်။
ဆောင်ခိုတဲ့ဘဲငန်းတွေလာလေးရှိတဲ့စိတ်မြင်နေရာကိုအခုကားရနာရပါကင်နေရာကြီးလှုပ်ထားပါတယ်။ဘောလုံးကွင်း၅ကွင်းစာလောက်ရှိတဲ့နေရာမှာမနေ့တိုင်းတောင်တက်ဖို့လာကြတဲ့ဧည့်သည်တွေရဲ့ကားတွေနဲ့ပြည့်နေတယ်လို့ဒေသခံတွေကပြောပါတယ်။ဧည့်သည်တွေကြောင့်ဝင်ငွေရလို့ဒေသခံတွေကဝန်တာမျှော်လင့်ချက်တွေတက်လာကြပေမဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကတော့ခီးသွွားဧည့်သည်တွေကြောင့်အဖိုးမဖြတ်နိုင်တဲ့တဘာဝပတ်ဝန်းကျင်အလှတွေပျက်စီးကုန်မှာကိုစိုးရိမ်နေကြပါတယ်။တရံစာတာတွေပေါ်တဲ့ဒီတောင်တန်းကြီးတွေမှာနိုင်ငံတကာတပ်တူတွင်လုပ်ငန်းတွေကလည်းလာရောက်လှုပ်ကင်နေကြတာမို့ရောင်စုံတက်တန်တောင်ထိပ်စီသွားတဲ့လမ်းရတချို့နေရာတွေမှာတော်တော်လေးမြေပြိုပျက်စီးမှုတွေဖြစ်ခဲ့ပါတယ်။တောင်ထိပ်ရောက်အောင်ခြေချင်းတက်နိုင်တယ်လို့မြင်းစီးပြီးလည်းတက်နိုင်ကြပါတယ်။ရောင်စုံတိုင်းရင်းသားဝစ်ဆောင်တွေအပြားကြီးကြီးရိုးရာအုပ်ထုပ်တွေဆောင်ထားကြတဲ့ဒေသခံတွေကဥဆောင်ပြီးတော့မြင်းတွေနဲ့တောင်ထိပ်တက်ရတာကလည်းနိုင်ငံတကာကကဘာလက်ခီးတဲ့တွေအတွက်အတွေ့အကြုံသစ်တစ်မျိုးပါ။နှစ်နိုင်ကျော်တက်ပြီးတော့တောင်ထိပ်ရောက်သွားရင်တော့စမ်းကျယ်လာတဲ့သဘာဝအလှကိုခံစားနိုင်ကြပါပြီ
။အဲဒါကြောက်လာပင်နာ။အဲဆရာက
ဒီကိုလာရတာပင်မရဂျိုတကယ်နှက်ပါတယ်။ဓာတ်ပုံထဲမှာမြင်ရရင် Photoshop နဲ့အယောင်ဆုံးလောက်အောင်များလှုပ်ထားသလားလို့ထင်ရပါတယ်။ဒါပေမဲ့အယောင်ဆုံးတောင်တန်းကြီးတွေကိုကိုယ်တိုင်မြင်တွေ့ရတော့မယုံနိုင်လောက်အောင်ပါပဲ
။အင်ကာလူမျိုးတို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုလေ့လာနိုင်တဲ့အင်ကာမြို့ဟောင်းကြီးရှိရာမာချူပီချူတောင်ကြီးဆိုလဲပေရူးနိုင်ငံရဲ့အထင်ကရနေရာတစ်ခုဖြစ်ပါတယ်။မာချူပီချူလိုကဘာလက်ခီးသွွားလုပ်ငန်းအောင်မြင်နေတဲ့နေရာတွေကနေပမ်ပါချီရီတိုင်းရင်းသားတွေအနေနဲ့ရေရှည်ခံခီးသွွားလုပ်ငန်းကိုလေ့လာအတူယူနိုင်ဖို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကမျှော်လင့်နေကြပါတယ်။လူမှုကွန်ရက်တွေရဲ့ကျေးဇူးကြောင့်ရောင်စုံတက်တန်တောင်ကြီးရဲ့အလှကိုတည်သူတွေပို့ပို့များလာတာနဲ့အမျှကိုယ်တိုင်မြင်တွေ့ကျင်တဲ့ကဘာလက်ခီးသွွားတွေကလည်းဒီကိုမရောက်ရောက်အောင်လာနေကြပါတယ်။ဒေသခံတွေကတော့သူတို့ဘိုးဘွားအစဉ်အဆက်အထုအမြတ်ထားခဲ့ကြတဲ့တက်တန့်လိုအယောင်ဆုံးဖြစ်နေတဲ့တောင်ကြီးကိုအခုလိုကဘာတဝမ်းကဧည့်သည်တွေတခုတခါလာချိနေကြတဲ့အတွက်ဂုဏ်ယူနေကြပါရဲ့ရှင
်ပီရူးနိုင်ငံကရောင်စုံတောင်တန်းကြီးအကြောင်းကိုမက်ဆုမြတ်မုံကကဘာတလွားခီးသွားအစီအစဉ်မှာတင်ဆက်ခဲ့တာပါရှင်ဒီစီစဉ်တဲ့အတူ view ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကို VOA website လိပ်စာ burmese.voanews.com အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုမနေ့9နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုတော့သတင်းချင်းချုပ်ကိုပြောပြပါမယ်ရှင်အမေရိကန်ငွေကြေးလုပ်ငန်းရှင်ကြီး Howard Lutnick ကိုလာမဲ့ဒီအမေရိကန်ဆိုရသစ်မှာကုသရောင်းဝယ်ရေးဝင်ကြီးအဖြစ်နဲ့အမည်စရင်းတင်သွင်းဖို့ပြင်ဆင်ထားတဲ့အကြောင်းရွေးကောက်ခံသမ္မတ Donald Trump ကအင်္ဂါနေ့မှာကြေညာပါတယ်။အသက်63နှစ်အရွယ်ဘီလီယံနာတထေးကြီး Lutnick ဟာရွေးကောက်ခံသမ္မတ Trump အသွင်ကူးပြောင်းရေးအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌလည်းဖြစ်ပါတယ်။လာမယ့်ဇန်နဝါရီလ20ရက်နေ့မှာသမ္မတတာဝန်စတင်တာဝန်ယူမဲ့ Trump ရဲ့လက်ထက်မှာအဆိုရထိပ်တန်းယာရုတွေအတွက်လူပေါင်းများစွာကိုစစ်စစ်ရွေးချယ်ရမှာကူညီပေးနေတယ်သူလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီလက်ရှိသမ္မတဂျိုးဘိုင်ဒန်ရဲ့အဆိုရတက်တန်းကုန်ဖို့နှစ်လလောက်ပဲကြာတော့တဲ့အချိန်မှာဒီရုရှားကျူးကျော်စစ်ကိုခုခံကာကွယ်နေတဲ့ယူကရိန်းကိုဗန်နာရေးစစ်ရေးနဲ့တန်တမာရေးအရာပါဂျိုးမြစ်ထောက်ပံ့ပေးနိုင်ဖို့အတွက်ကိုအမေရိကန်ကအချိန်မြင့်လှုပ်ဆောင်နေပါတယ်။ဘရာဇီးလ်နိုင်ငံ Rio de Janeiro မြို့မှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ခေါင်းဆောင်တွေနဲ့သမ္မတဂျိုးဘိုင်ဒန်တို့ဒီတွေ့ဆုံဆွေးနွေးကြတဲ့ G20 ထိပ်သီးဆွေးနွေးပွဲမှာအမေရိကန်တာဝန်ရှိသူတွေကယူကရိန်းအရေးကိုအပြင်းထန်ဆုံးအသုံးလုံးနဲ့တွန်းအားပေးကူညီဆောင်ရွက်နေပါတယ်ဆိုပြီးတော့ပြောဆိုပါတယ်ရှင်နောက်ဒီပါကစ္စတန်နဲ့တရုတ်နှစ်နိုင်ငံကြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးအတွက်ကိုတော့9နှစ်တာအတွင်းမှာပထမဆုံးအကြိမ်အဖြစ်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးစစ်ရေးလေ့ကျင့်ဖို့အခုဒီနိုဝင်ဘာလအတွင်းမှာပဲပါကစ္စတန်ကိုတပ်ဖွဲ့တွေဆစ်လွတ်သွားမယ်ဆိုပြီးတော့တရုတ်နိုင်ငံကအင်္ဂါနေ့မှာပြောပါရရှင် ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကနန်းလောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ဇမောတီဂယ်ဖြစ်ပါတယ်ရှင်နိုဝင်ဘာလ20ရက်ပုံထုံးနေမနက်ခင်း VOA အစီအစဉ်တွေကိုတော့ဒီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုဂျိုးရုစလောင်းအပြင် VOA ရဲ့အင်တာနက် website လိပ်စာ burmese.voanews.com နောက် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းချုပ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှဖျားစမ်းမပေးကင်းရှင်လန်းချမ်းမြေကြပါစေကျမခင်မြှွေထွေးပါနောက်ဆက်စင်တွေမှာပြန်ဆုံပါဦးမယ်ရှင်